Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော် VOA American အသံ2015ခုနှစ်စက်တင်ဘာလ29ရက်အင်္ဂါနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းတိုမီတာ24 25 30နဲ့50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညအစီအစဉ်မူကတော့ကျမရှားဖောင်ပါရှင်
။မင်္ဂလာညချမ်းပါရှင်။ကျမသင်္ကီထိုက်ပါ။အမေရိကန်နဲ့ရုရှားတို့ကြားဆီးရီးယားအရေးပေါ်သဘောထားကွဲပြားနေကြပြီမဲ့လဲစီးရီးအရာထိတိုက်မတွေ့ဖို့သမရနှစ်ဦးတို့သဘောတူထားကြပါတယ်။အာဖဂန်တာလီဘန်တို့လက်ကပြန်လည်ရယူနိုင်ရေးအတွက်အာဖဂန်နစ္စတန်မြောက်ပိုင်းခွန်ဒုစ်မြို့မှာတော့ဒီကနေ့မှလည်းတိုက်ပွဲတွေဖြစ်နေပါတယ်။မြန်မာနိုင်ငံမှာတော့အလုသမားတွေအခွင့်အရေးကိုအကာအကွယ်ပေးနိုင်ဖို့ရည်ရွယ်ပြီးအလုသမားရေးရာဥပဒေတွေနဲ့အလုရှင်အလုသမားကြားစားချုပ်ချုပ်ဆိုမှုစံနှုန်းတွေကိုပြန်လည်သုံးသပ်ဖို့ရှိတယ်လို့အလုသမားဝန်ကြီးဌာနကဒီကနေ့မှပဲပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုကြော်ကြော်သိနေတူကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။လာမယ့်ရွေးကောက်ပွဲမဲဆင်မာရွေးမှုနဲ့ပတ်သက်ပြီးရွေးကောက်ပွဲစောင့်ကြည့်လစ်လာနေတဲ့လူမှုအဖွဲ့အစည်းနဲ့နိုင်ငံရေးပါတီတွေကဘလို့စိုးရိမ်ပူပန်မှုတွေရှိနေကြပါသလဲ။
အခုဖြစ်နေတဲ့ပုံစံလက်စုံဘယ်လိုကျွန်တော်တို့ရှင်းကြမလဲ option တစ်ခုချပြတာကဘယ်လောက်ကတက်တင်ကတက်မှတို့ထောက်ခံအတည်ပြုလို့ရှိရင်ဒီရပ်ဖက်မှာ
88ចောင်းသားកောင်းဆောင်គូគូကြီးပြောသွားတာပါចောင်းဆောင်គូနောက်ပိုင်းမှာណាសិនရပါမယ်ရှင်ဒါပြင်တိုင်းရင်းသားအစ်စင်မြင့်ညိနိုင်ရေး SD အဖွဲ့ရဲ့ဆွေးနွေးပွဲရလာအကြောင်းအမျိုးသားပညာရေးဥပဒေကိုကန့်ကွက်ဖန်ဆီးထားတဲ့ចောင်းသားတို့ရဲ့အမှုကိုစီရင်ချက်ချနိုင်ဖို့ਨੇ ရက်ရှိဖန်ဆီးထားတာဟာမတရားတဲ့အကြောင်းပြောဆိုမှု ਨੇ ကချင်ပြည်နယ်ဖားကန့်ကြောက်တွင်ဘက်ကမြေစာပုံပြည်ပြည်လူတည်ဆုံးမှုအကြောင်းတွေကိုလည်းណាសិនရဖို့ရှိပါတယ်အခုနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်းကြီးထိုင်တဲ့ကိုကျော်ကျော်သိန်းတို့ကနေကြေညာပေးပါမယ်ရှင်
အမေရိကန်သမ္မတနဲ့ရုရှားသမ္မတတို့ကုလထွေထွေညီလာခံမှာအလို့သဘောဆွေးနွေးပွဲမှာတော့ဆီးရီးယားအရေးအပေါ်အမြင်တွေကိုဖလှယ်ခဲ့ကြပါတယ်။ဆီးရီးယားနိုင်ငံတွင်ရုရှားတို့ရဲ့စစ်အင်အားတည်ဆောက်မှုကိုရှင်းရှင်းလင်းလင်းတတ်တတ်မှတ်မှတ်ဖြစ်အောင်ခေါင်းဆောင်တို့တို့ဆွေးနွေးခဲ့ကြတယ်လို့အမေရိကန်သမ္မတအင်ဂျီရိုရဲ့အစ်စ်မြင့်အရာရှိတဦးကပြောပါတယ်။ဒေတာရင်းမှာအမေရိကန်နဲ့ရုရှားတို့စီးရီးအရာထိတိုင်မတွေ့ကြဖို့ကိုလည်းသမ္မတနှစ်ဦးတို့သဘောတူခဲ့ကြပါတယ်။ဆွေးနွေးပွဲမတိုင်ခင်နှစ်ပတ်လည်ကုလထွေထွေညီလာခံမိန့်ခွန်းပြောတဲ့အချိန်မှာတော့သမ္မတနှစ်ဦးတို့ကဆီးရီးယားအရေးနဲ့ဆီးရီးယားသမ္မတဘာရှာလ်အယ်အဆတ်အပေါ်မတူညီတဲ့သဘောထားတွေကိုအသီးသီးပြောဆိုခဲ့ကြပါတယ်။ဒါအပြင်ခေါင်းဆောင်နှစ်ဦးတို့ယူကရိန်းမငြိမ်မသက်မှုကိုလည်းတီးထန်ထွေးဆုံမှုအတွင်းမှာဆွေးနွေးခဲ့ကြပြီးယူကရိန်းအချုပ်အခြာအာဏာပိုင်ဆိုင်မှုကိုအမေရိကန်ကထောက်ခံပြီးရုရှားတို့အနေနဲ့ယူကရိန်းအရှေ့ပိုင်းကခွဲထွက်ရေးသမားတို့ကိုထောက်ပံ့ပေးနေတာတွေရပ်ဖို့အမေရိကန်ကတောင်းဆိုခဲ့တယ်လို့အင်ဂျီရိုအရာရှိတဦးကပြောဆိုခဲ့ပါတယ်ရှင်
။အီရန်ဆိုရနဲ့ကမ္ဘာ့အရာကြီး၆နိုင်ငံတို့ကြားသဘောတူညီထားကြတဲ့နျူကလ িয়ার ရေးသဘောတူစာချုပ်ဟာခေတ်သစ်တစ်ခုရဲ့ရှေ့ပြီးလက္ခဏာဖြစ်ပြီးအရှေ့လယ်ပိုင်းတည်ငြိမ်အေးချမ်းရေးကိုအထောက်အကူဖြစ်စေမယ်လို့အီရန်သမ္မတဟက်ဆန်ရူဘာနီကတနင်္လာနေ့ကပြောလိုက်ပါတယ်။အီရန်နျူကလ িয়ার သဘောတူစာချုပ်ကနောက်ဆုံးရည်မှန်းချက်ပန်းတိုင်မဟုတ်ပေမဲ့တိုးတက်မှုတစ်ခုဖြစ်တယ်လို့သူကဆိုပြီးဒီစာချုပ်ကိုအခြေခံပြီးတော့နောက်ထပ်တိုးတက်ဖြစ်ထွန်းမှုတွေရလာမယ်လို့ယူရန်သမ္မတကကုလသမဂ္ဂလူ့ညီလာခံမှာပြောတာပါ။နိုင်ငံတကာကနေယူရန်ပေါ်တန်ခတ်ပိတ်ဆို့မှုချမှတ်ထားတယ်ဆိုတာနားလည်ပေမဲ့အီရန်ဟာဖွံ့ဖြိုးရေးနဲ့တူညီတဲ့အကျိုးစီးပွားတွေကိုအခြေခံပြီးတည်တံ့တဲ့ငြိမ်းချမ်းရေးကိုရွေးချယ်နိုင်တယ်ဆိုတာလက်တွေ့ပြသလိုက်တာဖြစ်တယ်လို့လည်းယူရန်သမ္မတကဆိုပါတယ်။ယူရန်ပေါ်မှာပြစ်မှတ်ထားတန်ခတ်မှုဟာအစိုးရကိုပြစ်ဒဏ်ပေးလိုတာမဟုတ်ဘဲယူရန်ဘက်ကနျူကလ িয়ার စာချုပ်ပါအချက်တွေကိုလက်ခံလိုက်နာတယ်လားဆိုတာစမ်းသပ်ဖို့နဲ့အီရန်ရဲ့နျူကလ িয়ার အစီအစဉ်ဟာငြိမ်းချမ်းတဲ့ရည်ရွယ်ချက်နဲ့လှုပ်ဆောင်နေတယ်ဆိုတာကိုစစ်ဆေးခွင့်ရဖို့အတွက်သာဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောပါတယ်
။အာဖဂန်တာလီဘန်တို့လက်ကပြန်လည်ရယူနိုင်ဖို့လုံခြုံရေးတပ်ဖွဲ့တွေဝန်းရံထားတဲ့အာဖဂန်နစ္စတန်မြောက်ပိုင်းခွန်ဒုစ်မြို့မှာဒီကနေ့မှလည်းတိုက်ပွဲတွေဖြစ်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပါတယ်။ခွန်ဒုမြို့ကရဲဌာနချုပ်နဲ့အချင်းထောင်တို့ကိုပြန်လည်သိမ်းယူထားနိုင်ပြီလို့အာဖဂန်ကာကွယ်ရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားသလိုအမေရိကန်စစ်တပ်ကလည်းလေချောင်းကနေတိုက်ခိုက်နေတယ်လို့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးကပြောဆိုထားပါတယ်။2001ခုနှစ်မှာအာနာကဖျောက်ချခံခဲ့ရတဲ့အာဖဂန်တာလီဘန်တို့ကအာဖဂန်နစ္စတန်နိုင်ငံရဲ့အဓိကမြို့ကြီးကိုမနေ့တနင်္လာနေ့မှာသိမ်းပိုက်လိုက်နိုင်တာကြောင့်အာဖဂန်စိုးရနယ်ကုလသမဂ္ဂတာဝန်ရှိသူတို့ကြားအထိတ်တလန့်ဖြစ်ခဲ့ရပြီးကန့်ကွက်ရှုတ်ချမှုတွေလည်းထွက်ပေါ်လာခဲ့ပါတယ်။တိုက်ပွဲတွေအတွင်းသေဆုံးသူ16ဦးနဲ့အလောင်းတွေနဲ့ဒဏ်ရာရသူ152ဦးတို့ကိုခွန်ဒုမြို့ဆေးရုံမှာလက်ခံရရှိခဲ့တယ်လို့ကျမကြီးဝန်ကြီးဌာနပြောခွင့်ရတဦးကလည်းဒီကနေ့မှာပဲ Twitter စာမျက်နှာမှာရေးသားထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုအစိုးရလုပ်ငန်းတွေကိုဒီဇင်ဘာလလည်းအထိပြတ်တောက်မှုမရှိဆက်ပြီးလုပ်နိုင်ဖို့အတွက်ယာယီအစိုးရအသုံးစရဥပဒေချမ်းကိုဒီကနေ့အထက်လွှတ်တော်မှာမဲခွဲဆုံးဖြတ်ကြမယ်လို့ခန့်မှန်းထားပါတယ်။ဒါဟာသမ္မတဥပမာအစိုးရရဲ့ဦးစားပေးအသုံးစရတွေပေါ် Republican Party ဘက်ကနောက်ထပ်အကြက်ကင်မှုတစ်ခုလည်းဖြစ်ပါတယ်။ယာယီအသုံးစရဥပဒေချမ်းကိုအပြီးသတ်မဲခွဲဆုံးဖြတ်ဖို့အတွက်ထောက်ခံမဲ89မဲကန့်ကွက်မဲ19မဲနဲ့သဘောတူခဲ့ကြပြီးတဲ့နောက်ဒီကနေ့အထက်လွှတ်တော်မှာမဲခွဲဆုံးဖြတ်မယ်လို့ခန့်မှန်းထားတာပါ။ အထက်လူတော်ကနေအတည်ပြုပြီးရင်တော့ Republican တွေကပဲကြီးစိုးထားတဲ့အောက်လူတော်ကိုပြပူမှာဖြစ်ပြီးအောက်လူတော်ကနေအတည်ပြုဖို့မနေ့ပြန်ဗိုလ်ဒူးနေ့ညတကောင်ရံအချိန်ထိအချိန်ရပါလိမ့်မယ်။အဲ့ဒီထက်မှာ American ပြည်တော်စုတစ်ပိုင်းကတန်းနဲ့ချီတဲ့မျိုးသမီးတွေအတွက်မျိုးပွားမှုဆိုင်ရာကျန်းမာရေးဆောင်ရှောက်မှုပေးနေတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်း Planned Parenthood အတွက်ရံမုံငွေတွေလည်းပါဝင်ပါတယ်။ကိုယ်ဝန်ဖျက်ချပြီးတရီသားတ िश ူတွေကိုရောင်းချဖို့ Planned Parenthood အဖွဲ့တာဝန်ရှိသူတွေဆွေးနွေးနေကြတယ်ဆိုတာကိုခိုးရိုက်ထားတဲ့ဗီဒီယိုတစ်ခုထွက်လာပြီးတဲ့နောက်သဘောထားတင်ပါတဲ့ conservative republican တွေကဒီအဖွဲ့ကိုထောက်ပံ့တာတွေဖြတ်တောက်ပြစ်ချင်နေတာဖြစ်ပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ကနေအင်္ဂါနေ့ညပိုင်းမြန်မာနဲ့ဒေသတွင်းသတင်းတွေကိုဆက်ပြီးကြေညာပေးနေပါတယ်ရှင်။အလုသမားတွေရဲ့အခွင့်အရေးကိုအကာအကွယ်ပေးနိုင်ဖို့ရည်ရွယ်ပြီးအလုသမားရေးရာဥပဒေတွေနဲ့အလုရှင်အလုသမားကြားစာချုပ်ချုပ်ဆိုမှုစံနှုန်းသတ်မှတ်ချက်တွေကိုပြန်လည်သုံးသပ်ဖို့ရှိတယ်လို့အလုသမားဝန်ကြီးဌာနကဒီကနေ့ပြောကြားတာကိုကိုးကားပြီးရှင်းဝါသတင်းအေဂျင်စီကဖော်ပြပါတယ်။ဆက်ယုံပိုင်ရှင်တွေအလုသမားတွေနဲ့အစိုးရကိုယ်စားလှယ်တို့ကြားနေပြည်တော်မှာ၄ရက်ကြာဆွေးနွေးခဲ့ကြတာကနေအလုသမားဥပဒေတွေပြင်ဆင်ဖို့သဘောတူညီချက်ရခဲ့တာဖြစ်ပါတယ်။လက်ရှိအလုသမားဥပဒေတွေထဲကအငင်းပွားမှုဖြည့်ရှင်ရေးဆိုင်ရာဥပဒေပြဋ္ဌာန်းချက်အလုသမားတွေအတွက်နှစ်နာချီခန်းစားခွင့်နဲ့2012ခုနှစ်အလုသမားအသင်းအဖွဲ့များဖွဲ့စည်းခြင်းဆိုင်ရာဥပဒေပြဋ္ဌာန်းချက်တွေမှာအားနည်းချက်တွေရှိနေတယ်လို့မြန်မာနိုင်ငံအလုသမားတမကအဖွဲ့ချုပ်ကဥပဒေဆိုင်ရာတာဝန်ရှိသူတို့ကလည်းပြောပါတယ်။ပြင်ဆင်မယ်ဆိုတဲ့အလုသမားဥပဒေတွေရဲ့အသေးစိတ်ကိုတော့မသိရသေးပါဘူးရှင်။
အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားသဘောတူလိုက်တဲ့စိုက်ဘာလူညွင်းဆိုင်ရာစာချုပ်အသစ်ဟာအင်တာနက်ကနေစီးပွားရေးဆိုင်ရာသတင်းအချက်အလက်တွေခိုးယူတဲ့ကိစ္စကိုနိုင်ငံအစိုးရတွေပူးပေါင်းနှင်နှင်းပို့ရမှာရေးပါတဲ့ပထမအဆင့်ဖြစ်တယ်လို့လေ့လာသူတွေကပြောပါတယ်။ဒါပေမဲ့ခိုင်မာတဲ့လှုပ်ဆောင်မှုတွေရှိပါမလားဆိုတဲ့တန်တရားမျိုးတော့ရှိနေကြဆဲပါ။အဲဒီသဘောတူစာချုပ်ကိုအမေရိကန်သမ္မတဘရက်အိုဘားမားနဲ့တရုတ်သမ္မတရှီချင်းဖင်တို့ပြီးခဲ့တဲ့သတင်းဘက်ကလက်မှတ်ရေးထိုးခဲ့ကြတာပါ။ကုန်သွယ်စီးပွားရေးမှာအသာစီးရဖို့ကုမ္ပဏီတွေကိုစိုက်ဘာကနေတရှိုလှုပ်ထောက်လန်းတာမျိုးအစိုးရတွေအနေနဲ့မလုပ်ဘူးဆိုတဲ့မူဝါဒပေါ့။နိုင်ငံစလုံးကအတည်ပြုကြတယ်လို့ပြီးခဲ့တဲ့တောက်ကြနေကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတအိုဘားမားကပြောပါတယ်။အဲဒီလိုပူပေါင်းဆောင်ရွက်မှုမျိုးဟာနှစ်နိုင်ငံစလုံးအတွက်အပြန်အလှန်အကျိုးရှိစေလိမ့်မယ်လို့တရုတ်သမ္မတရှီကပြောပါတယ်။သက်ဆိုင်ရာနိုင်ငံတွေအတွင်းကနေနိုင်ငံတစ်ခုနဲ့တစ်ခုအကြားအွန်လိုင်းကနေအန်ဒရယ်ပေးမဲ့လုပ်ရမျိုးတွေကိုစုံစမ်းထောက်လန်းဖို့တနိုင်ငံစလုံးကသဘောတူထားပါတယ်။အဲဒီဖြစ်ရမျိုးတွေကိုသက်ဆိုင်ရာနိုင်ငံတွေရဲ့ဥပဒေတွေနိုင်ငံတကာသဘောတူညီချက်အတိုင်းတင့်လျော်တဲ့လိုက်နာလှုပ်ဆောင်ရမှာတွေနဲ့အညီကိုက်တွယ်သွားဖို့ဖြစ်ပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်မှာအီတလီအကူအညီပေးရေးလုံသားတို့ပြစ်ဒဏ်ခံရမှုကိုအစ္စလာမ်ရဲ့အစွန်ရောက် ISIS တို့ကသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုလိုက်ပြီးတဲ့နောက်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံတွင်အကြမ်းဖက်မှုတွေနဲ့ပတ်သက်လို့အနောက်နိုင်ငံတာယုန်တွေကသူတို့ရဲ့နိုင်ငံသားတွေကိုသတိပေးချက်တွေထုတ်ပြန်နေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတွင်ကဩစတြေးလျနိုင်ငံသားတွေကိုစစ်သွေးကြွတွေပြစ်မှတ်ထားတိုက်ခိုက်နိုင်တယ်ဆိုတော့ယုံကြည်ရလောက်တဲ့သတင်းအချက်အလက်တွေရှိနေတယ်လို့အမေရိကန်တန်ယုံကပြောဆိုထားပါတယ်။အမေရိကန်နိုင်ငံသားတွေအပါအဝင်တခြားနိုင်ငံသားတွေလည်းတိုက်ခိုက်ခံရနိုင်တယ်လို့ပြောထားပါတယ်။နိုင်ငံသားတွေအုပ်စုဖွဲ့ရှိနေတတ်တဲ့ပွဲလမ်းသဘင်တွေကိုရှောင်ရှားကြဖို့နဲ့သတိရှိဖို့ကြဖို့ကိုလည်းအမေရိကန်တန်ယုံကသူ့နိုင်ငံသားတွေကိုတိုက်တွန်းထားပါတယ်။ကနေဒါ၊ဩစတြေးလျနဲ့ဗြိတိန်နိုင်ငံဆိုင်ရာတန်ယုံတွေကလည်းအလားတူသတိပေးချက်တွေထုတ်ပြန်ထားပါတယ်။မနေ့တနင်္လာနေ့တုန်းကအီတလီနိုင်ငံသားတအူဒက္ခမျိုးကတန်တမာရက်ကွက်တင်မှာပြစ်ဒဏ်ခံခဲ့ရတာဖြစ်ပါတယ်ရှင်
။တိုင်ဝမ်ကျွန်းကိုတနင်္လာနေ့ညနေပိုင်းကဒူဂျူဝမ်တိုင်ဖုန်းမုန်တိုင်းဝင်တိုက်တာကြောင့်လူနူးထက်မနည်းသေဆုံးပြီး324ဦးဒဏ်ရာရခဲ့တယ်လို့တိုင်ဝမ်အရေးပေါ်ကူညီကိစ္စရေးဌာနကပြောပါတယ်။မုန်တိုင်းဟာကျွန်းပေါ်မှာ3နာရီကြာတိုက်ခတ်ပြီးတဲ့နောက်ဒီကနေ့မနေ့ပိုင်းဒေသစံတော်ချင်းတနာရီမှာပြန်ထွက်သွားတယ်လို့တိုင်ဝမ်မိုးလေဝသဌာနကပြောပါတယ်။အဲဒီ3နာရီကြာမုန်တိုင်းတိုက်ခတ်ချိန်တွင်တချို့ဒေသတွေမှာအင်အားစုပေါင်း 1.95 တန်းကျော်လျက်စင်မြေပြတ်တောက်တဲ့တံခံခဲ့ရပြီးအိမ်တွေလမ်းတွေတခြားအဆောက်အဦတွေလည်းပျက်စီးကုန်ပါတယ်။အရှေ့မြောက်ပိုင်းကတိုက်ပေစီးတီနဲ့ရေလမ်းကောင်တွေမှာလေပြင်းတက်ပြီးမိုးရွာတာကြောင့်ကားတွေပျက်စီးတစ်ပင်တွေအမြစ်ကလမ်းထွက်ကုန်တယ်လို့တိုင်ဝမ် CTI သတင်းဌာနကပြောပါတယ်။တောင်ထူတက်တဲ့တိုက်ပေစီးတီတဲ့ပတ်ဝန်းကျင်ဒေသတဝိုက်မှာအပြင်းထန်မိုးရွာတာကြောင့်မြေကြီးတက်ပြီးမြေပြိုတာတွေရှိတယ်လို့လည်းအဲ့ဒီသတင်းဌာနကပြောပါတယ်။တိုင်ဝမ်မြောက်ပိုင်းနဲ့အလယ်ပိုင်းမှာဒီကနေ့ကျောင်းတွေစီးပွားရေးလုပ်ငန်းတွေပိတ်ထားဖို့တာဝန်ရှိသူတွေကအမိန့်ထုတ်ထားပါတယ်။ဘာနာငွေကြီးစည်းကွက်တွေကိုလည်းပိတ်ထားပါတယ်ဒီကနေ့မှာတော့မုံတိုင်းဟာစက်ပြီးအားပြိုသွားမယ်လို့အပူပိုင်းမုံတိုင်းဘေးအန်ဒရယ်ဆိုင်ရာအင်တာနက်ဆာမျက်နှာမှာခန့်မှန်းဖော်ပြထားပါတယ
်တရုတ်နိုင်ငံပိုင်ချောင်းမီးသွေးကုမ္ပဏီကနောက်3လအပြီးမှာအလုသမားတစ်သိန်းအလုထုတ်မယ်လို့မကြသေးခင်ကကြေညာလိုက်ပါတယ်ဒါဟာဆိုရင်နှစ်ပေါင်းများစွာအတွင်းကုမ္ပဏီတစ်ခုတည်းကနေအများဆုံးအလုအကန်လျှော့ချမှုလည်းဖြစ်ပါတယ် အလုတ်သမားတင်ကနအလုတ်ထောက်ခံရတာကြောင့်စီးပွားရေးဖွံ့ဖြိုးမှုနှေးကွေးမှုနဲ့ရင်ဆိုင်နေရတဲ့ကမ္ဘာဒုတိယစီးပွားရေးအင်အားအကြီးဆုံးတရုတ်နိုင်ငံအတွက်အလုတ်လက်မဲ့ပြဿနာရုတ်တရက်ကြီးထွားလာတာလည်းဖြစ်ပါတယ်။စက်မှုလုပ်ငန်းတွေနဲ့ဒေတာရင်းကနောက်ထပ်အလုတ်သမားအများအပြားအလုတ်ထောက်ခံရအောင်မယ်လို့အလုတ်သမားအရေးစောင့်ကြည့်သုတေသနပြုတဲ့ဟောင်ကောင်အခြေစိုက် China Labor Bulletin ရဲ့လူမှုဆက်ဆံရေးဆိုင်ရာညွှန်ကြားရေးမှုကလည်းပြောဆိုထားပါတယ်ရှင်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမသိခင်ထိုင်တဲ့ကိုကြိုကြိုသိန်းတို့ကတင်ညာပေးခဲ့တာပါအခုဆက်လက်ပြီးသတင်းဆောင်မတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုတလက်တင်ပြပေးပါမယ်မကြခင်မှာကျင်းပတော့မဲ့ရွေးကောက်ပွဲမှာလွတ်လပ်ပြီးတရားမျှတဖို့အတွက်မေကွန်းထုတ်စရာတွေအများကြီးရှိနေတယ်လို့ရွေးကောက်ပွဲစောင့်ကြည့်လည်လာနေတဲ့လူမှုအဖွဲ့အစည်းတွေကပြောဆိုလိုက်ပါတယ်မဲဆင်းမာရွေးမှုတွေပြင်ကြိုတင်မဲတွေကြောင့်လည်းအငင်းပွားပွေရမဲမတမာမှုတွေဖြစ်နိုင်တယ်လို့လည်းသုံးသပ်လိုက်ကြပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောင်မမေခတ်ကသတင်းပေးပို့ထားပါတယ်ရှင
်ဒီကနေ့ရန်ကုန်နိုင်ငံရေးသိပ်ပံကျောင်းကနေဦးစီးကျင်းပတဲ့ရွေးကောက်ပွဲဆိုင်ရာစီမံခန့်ခွဲမှုနဲ့ပတ်သက်ပြီးတွေ့ဆုံဆွေးနွေးပွဲမှာရွေးကောက်ပွဲစောင့်ကြည့်လေ့လာနေကြတဲ့လူမှုအဖွဲ့အစည်းတွေကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်ရွေးကောက်ပွဲစောင့်ကြည့်လေ့လာနေတဲ့88မျိုးဆက်ပွင့်လင်းလူအဖွဲ့အစည်းကဦးကိုကိုကြီးကရွေးကောက်ပွဲအကြိုကာလနဲ့ရွေးကောက်ပွဲကာလအတွင်းကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးအခုလိုပြောဆိုလိုက်ပါတယ
်အခုချက်နေတဲ့ voter list ကိုဘယ်လိုကျွန်တော်တို့ရှင်းကြမလဲ option တစ်ခုချပြတာကဘလကတက်တင်ကတက်မှတ်တို့ထောက်ခံအတည်ပြုလို့ရှိရင်ဒီရပ်ဘက်မှာဒီကြေးပေါ်မှာဒီရက်ဒီပရာခိုင်လုံလို့ရှိရင်ပြည့်ပြည့်ပြူပါဆိုပို့ပြီးတော့ရှုပ်ထွေးတာကြိုတင်မဲကပြင်မတို့တော့အဲ့တော့ကြိုတင်မဲပြီးသားတဲ့သူကလက်မှာပြင်မရှိတဲ့အတွက်ကြောင့်တကယ်လို့ဆိုတာကြိုတင်မဲကိုမဲဆန္ဒမဲယုံနေရလိုက်တိတိကျကျမစစ်စစ်နိုင်ဘူးဆိုရင်ကြိုတင်မဲပြီးသားပြီးသားသူကနောက်တစ်ချိန်ကိုယ်တိုင်ပဲလဲပြီးနိုင်နောက်တစ်ခုကမဲချင်းထဲမှာမပါပြင်မဲ့လို့တိုင်းဝင်းမှုတွေကိုပြန်ပြီးတော့ဖြည့်ဆည်းတဲ့အနေနဲ့ဒါရင်လည်းပဲတန်ရာစိန်မှုပါညာထောက်ခံပေးလိုက်တတိပြုပေးလိုက်ပြီးလို့ရတယ်ဆိုအဲ့ဒါကလည်းပဲကျွန်တော်တို့ကနောက်ထပ်ရှုပ်ထွေးမှုတစ်ခုဖြစ်နေဆိုတော့ဒါကဒီကောက်ပွဲမတိုင်ခင်ကာလဒီမှာဖြစ်တဲ့တက်တာ
ရန်ကုန်နိုင်ငံရေးသိပ်ပံကျောင်းကအမှုဆောင်ဒါရိုက်တာကိုမြက်ကိုကိုကတော့လာမယ့်ရွေးကောက်ပွဲအပေါ်မှာအခုလိုသုံးသပ်ပြောဆိုခဲ့ပါတယ
်ကျွန်တော်အခုမြင်တဲ့လောက်ပါလေနော်ဟိုကျွန်တော်တို့လည်းကြားနေရတဲ့တချို့ဒီပါတီတွေရဲ့ခေါင်းဆောင်တွေသွားတဲ့ခီးစဉ်တွေကအစရွေးကောက်ပွဲမဲဆွဲတဲ့လုပ်ငန်းစဉ်တွေမှာနှောင့်နှေးကြံ့ကြာမှုတွေဟလာမလိုအပ်တဲ့ကြံ့ကြာမှုအတိပေးအကြောင်းကြားရတာတွေပိတ်ပင်ခံရတာတွေစတင်တာမျိုးတွေလည်းကျွန်တော်တို့ကြားနေရတယ်ဒါတွေကဟို free and fair election အတွက်ကိုဒီ fair election ဖြစ်ဖို့အတွက်ကိုအရန်အရေးပါတယ်အဲ့ဒါကိုထိခိုက်စေတယ်ကနဦးဟိုရွေးကောက်ပွဲအကြိုကာလမှာရှိနေတဲ့အခြေအနေတွေကိုကြည့်ရတာတော့ free and fair election အတွက်ကိုဟိုနည်းနည်းစိန်ခေါ်မှုတွေရှိနေလို့ထင်တယ
်လက်ရှိမှာအငင်းပွားပွဲရမှားယွင်းမှုတွေဖြစ်နေတဲ့မဲဆန္ဒရှင်စီရင်လို့ခေါ်တဲ့မဲစီရင်မှားယွင်းမှုတွေကလည်းရွေးကောက်ပွဲမှာတရားမျှတဖို့အတွက်စိန်ခေါ်မှုဖြစ်စေတယ်လို့ကိုမြက်ကိုကတုံ့တက်ပြောဆိုလိုက်ပါတယ်ဒီမဲစီရင်မှားယွင်းမှုတွေကြောင့်လာမယ့်ရွေးကောက်ပွဲဟာတရားမျှတဖို့ခက်ခဲတယ်လို့သူကအခုလိုတုံ့တက်လိုက်ပါတယ်
အဲကျွန်တော်တို့ဒီမဲဆင်းမှာဒီလိုမျိုးတွေဖြစ်နေတာတွေကကျွန်တော်တို့တော့တန်တရားကိုတိုးပွားစေတယ်။ဘာလို့ဆိုတော့ရွေးကောက်ပွဲကော်မရှင်ရွေးကောက်ပွဲဟိုစီမံခန့်ခွဲမှုနဲ့ပတ်သက်ပြီးတော့နိုင်ငံတိုင်းကမှာအရေးကြီးဆုံးဖြစ်တဲ့တာဝန်ရှိဆုံးဖြစ်တဲ့ရွေးကောက်ပွဲကော်မရှင်ဥက္ကရာကိုရိုင်းကနည်းနည်းအငင်းပွားပွဲရာဘယ်လိုမှာနော်30ရာခိုင်နှုန်းကိစ္စဆိုရင်ဒါကျွန်တော်တို့ရွေးကောက်ပွဲရဲ့အခုနပြောတဲ့စစ်မှန်တဲ့ဟို result အတွက်ကိုပါထိခိုက်နိုင်တယ်။အဲ့ဒါတွေကကျွန်တော်တို့တန်တရားပွားစေတယ်။လက်ရှိဖြစ်နေတဲ့မဲဆင်းမတိကျမှုတွေမှားယွင်းမှုတွေအချင်းချင်းခါခါမှားယွင်းနေတယ်ဒါကျွန်တော်တို့တန်ပြအကြီးကျယ်ပွားစုံအချက်တွေတည်းမှာပါတာပေါ့
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကနေလာမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့မက်ဇင်မာအောင်ကတော့လာမယ့်ရွေးကောက်ပွဲကိုအခုလိုတုံ့တက်ပါတယ
်ပထမဆုံးအခက်ခဲကတော့အားလုံးလည်းမြင်သာထင်သာရှိနေတဲ့မဲဆင်းကိစ္စပေါ့မဲဆင်းကိစ္စကတော့အကြီးအကျယ်ရွေးကောက်ပွဲမှာဘယ်လောက်ထိတာတာအရာပြောရရင်တော့အဲ့ဘယ်လောက်အားနည်းသလဲဆိုတာကိုပြတာပါပဲအဲ့အချက်မှကိုကလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲရဲ့အနှစ်သာရကိုထိခိုက်နေပြီမှားယွင်းတာထက်ကိုပေါင်းပွားနေတာလိုမျိုးကိုဖြစ်နေတယ်။ဥပမာကျွန်တော်တို့ရန်ကဲမှာဆိုလို့ရှိရင်ဟိုဘယ်လိုပြောမလဲတိုက်တွေတိုက်တွေကပြောင်းသွားကြတာတွေရှိတယ်။ဒါပေမဲ့ဒီတိုက်တစ်လုံးထဲမှာပဲမိသားစုက၄ခုလောက်၅ခုလောက်ဝဇက်တိုက်ဖြစ်နေတာမျိုးတွေရှိတယ်။နောက်တစ်ခုပါပြီးသားရှိတယ်။နောက်တစ်နေရာမှာ၃-၅နေရာထပ်ပြီးတော့ပါနေတာမျိုးတွေရှိတယ်ပေါ့နော်။ပေါင်းပွားတာပေါ့။အမှားယွင်းပမာဏကကြီးလုံးအားကြီးတယ်။ကျွန်တော်တို့ရဲ့လူအင်လူဒီ human resource ပေါ့နော်။လူအင်အားကအရန်နေတယ်လောကကန်ရတာ။ဆိုတော့ဒီကိစ္စမှာကိုက free and fair election အတွက်ကိုစောင့်ကြည့်ရမှာပေါ့နော်ဒီရွေးကောက်ပွဲကော်မရှင်ကဘာလုပ်ပေးမလဲဒါဆိုရင်အဲ့အခြေအနေတွေတခုကိုလည်းကျွန်တော်တို့ပြန်စောင့်ကြည့်ရမယ့်အနေအထားဖြစ်နေပါတယ်
လာမယ့်နိုဝင်ဘာ၈ရက်နေ့မှာတနိုင်ငံလုံးအတိုင်းအတာအရရွေးကောက်ပွဲကျင်းပတော့မှာဖြစ်ပါတယ်။ဒါပေမဲ့လက်ရှိအချိန်ထိရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့မဲဆန္ဒရှင်စည်းရုံးတွေဟာတိကျမှန်ကန်မှုမရှိသေးတဲ့အတွက်ဝေဖန်မှုတွေရှိနေပါတယ်။မဲပေးခွင့်မဆုံးရှုံးနိုင်ဖို့အတွက်၁၈နှစ်ပြည့်ဘူးသူတိုင်းမဲပေးနိုင်အောင်လှုပ်ဆောင်ပေးမယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတည်ရေးကပြောဆိုထားပေမဲ့ဘလို့မျိုးလှုပ်ဆောင်ပေးမလဲဆိုတာကိုတိကျစွာတရားဝင်ထုတ်ပြန်ထားခြင်းမရှိသေးတာကြောင့်နိုင်ငံရေးပါတီတွေနဲ့ရွေးကောက်ပွဲလေးလာစောင့်ကြည့်နေတဲ့လူမှုအဖွဲ့အစည်းတွေကစိုးရိမ်လျက်ရှိပါတယ်။
မဲဆင်မာရွေးမှုနဲ့ပတ်သက်ပြီးရွေးကောက်ပွဲစောင့်ကြည့်လေ့လာနေတဲ့လူမှုအဖွဲ့အစည်းနဲ့နိုင်ငံရေးပါတီတွေစိုးရိမ်နေကြတဲ့အကြောင်းကိုမမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတခါတိုင်းရင်းသားအစ်မြင့်ညိနိုင်ရေး SD အဖွဲ့၁၉ဘွဲ့ရဲ့ဒီကနေ့ကျင်းပတဲ့အစည်းအဝေးမှာအဖွဲ့၇ဘွဲ့ကနေ NCA လက်မှတ်ရေးထိုးသွားဖို့သဘောတူခဲ့ကြတဲ့အကြောင်းအဖွဲ့၁၀ဘွဲ့ကတော့လက်မှတ်ရေးထိုးဖို့အဆင်သင့်မဖြစ်သေးတဲ့အကြောင်းဒါပေမဲ့အားလုံးစုံပါဝင်ရည်မှုအတိုင်းဆက်လက်ရည်တည်သွားမယ်လို့ SD ခေါင်းဆောင်တွေကပြောပါတယ်လက်ရှိမှာမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားစစ်ရေးတင်းမာနေသေးတယ်လို့ NCA လက်မှတ်ရေးထိုးဖို့အစိုးရဘက်ကလက်မခံသေးတဲ့အဖွဲ့တွေလည်းစစ်ရေးနိုင်ငံရေးအမှခံချက်မရှိသေးတဲ့အခြေအနေမှာရှိနေတဲ့အတွက်လက်မှတ်ရေးထိုးမရေးထိုးသင့်သေးဘူးလို့လည်းတိုင်းရင်းသားခေါင်းဆောင်တွေကရှုမြင်နေကြတဲ့အခြေအနေတွေကိုတော့ VOA သတင်းထောက်ကိုနိုင်ကွင်ကအခုလိုသတင်းပေးပို့ထားပါတယ်
တနင်္ဂနွေလုံးအတိုင်းအတာပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးသဘောတူစာချုပ် NCA အပြည့်အစုံလက်မှတ်ရေးထိုးရေးကိစ္စနဲ့ပတ်သက်ပြီးတော့တိုင်းဒေသလက်နက်ကိုင်ဖွဲ့စည်းစကူဖွဲ့ကကိုယ်စားလှယ်တွေကနေထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံဆွေးနွေးခဲ့ကြတာပါဒုတိယနေ့ဖြစ်တဲ့ဒီကနေ့တွေ့ဆုံမှုရဲ့ထူးခြားမှုကတော့ SC ခေါင်းဆောင်သူဖြစ်သူနိုင်ဟန်တာကအခုလိုပြောပါတယ
်အစိုးရဘက်ကဖိတ်ခေါ်တဲ့တနင်္ဂနွေလုံးပြစ်ခတ်ရက်စက်ရေးလက်မှတ်ထိုးဖို့ကိစ္စမှာလည်းအဲ့ဒါတော့တချို့အဖွဲ့တွေကလည်းထိုးကြမယ်လက်မှတ်ထိုးဖို့ဆုံးဖြတ်ပေးထားတဲ့အဖွဲ့ကတော့ခုနှစ်ဖွဲ့ရှိပါတယ်ဒါပေမဲ့တကယ်တမ်းအလုံးထိုးမယ်မထိုးဘူးဆိုတဲ့ဟာလည်းအခြေအနေပေါ်မှာနည်းနည်းတည်အောင်မယ်ဗျထိုးမယ်လို့ဆုံးဖြတ်ချက်ထားတဲ့ခုနှစ်ဖွဲ့ကနေပြီးတော့မှအလုံးပေါင်းပြီးထိုးမလားမထိုးဘူးလားဆိုတဲ့ဟာတော့သူတို့ပေါ်မှာမတည်ပါနဲ့အချို့အများစုကတော့မထိုးသေးဘူ
းဒီကနေ့တွေ့ဆုံမှုမှာ NCA လက်မှတ်ရေးထိုးရေးကိစ္စနဲ့ပတ်သက်ပြီးတပွဲချင်းလိုက်သဘောထားကောက်ယူရမှာတော့ KNU ကရင်မျိုးရာစီယုံဒီမိုကရေစီအကျိုးပြုကရင်တပ်မတော် TGPA ကရင်ငင်းချမ်းရေးကောင်စီ KNU KNLABC ချင်းမျိုးရာတအုပ် CMF ပို့မျိုးရလူမျိုးရေးဖွဲ့ချုပ် PNL မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး APSDF နဲ့ရခိုင်ပြည်လူမျိုးရေးပါတီ ALB အစရှိတဲ့ခုနှစ်ဖွဲ့ကနေလက်မှတ်ရေးထိုးသွားဖို့အတည်ပြုသဘောတူခဲ့ပါတယ်။မိုင်းလားဖွဲ့နဲ့တောင်ပိုင်းရှမ်းပြည်သမတော် RCSS SSA အနေနဲ့ကတော့ NCA လက်မှတ်ရေးထိုးရေးမထိုးရေးကိစ္စမှာတဆုံတရာမှတ်ချက်ပေးတာမျိုးမရှိခဲ့ပါဘူး။အလုံးစုံပါဝင်မှလက်မှတ်ရေးထိုးဖို့သဘောထားပေးတဲ့အဖွဲ့ဆယ်ဖွဲ့ကတော့ကရင်နေမျိုးရာတိုးတက်ရေးပါတီ KMPP မွန်ပြည်သစ်ပါတီ NMSP မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ကချင်လွတ်လပ်ရေးအဖွဲ့ KIU လာဟုဒီမိုကရက်တစ်တပ်မက LDV ဘဝမျိုးရာဖွဲ့ချုပ် WNO ရခိုင်မျိုးရာကောင်စီ ANC ပလောင်ပြည်လူမျိုးရေးသားဦး BSLF ရခိုင်တပ်မတော် AA ကိုကန့်တပ်ဖွဲ့ NMDAA တို့ပါဝင်ပါတယ်ဒီအဖွဲ့တွေအနေနဲ့အစိုးရကနေ NCA လက်မှတ်ရေးထိုးရေးမှာလက်မခံငြင်းမဲ့သားတဲ့အဖွဲ့တွေအတွက်စည်ရေးနိုင်ငံရေးအာမခံချက်မရှိသေးတဲ့အနေအထားတွေကြောင့်လက်မှတ်မထိုးသင့်ဘူးလို့မြင်ကြောင်းနိုင်ဟန်တာကဆက်ပြောပါတယ်
။ဘလို့နေထားမျိုးမှာဖက်ကသူတို့တောင်းဆိုတဲ့ဒီအဖွဲ့အလုံးပါဝင်ရေးပေါ့လေအဓိက APSD ဖွဲ့ဝင်အလုံးပါဝင်ရေးမှာအဖက်ကအမနာဖက်ကလက်မခံဘူး။နောက်အဲ့ဒီခြံထားမဲ့အဖွဲ့တွေအတွက်ကိုလည်းသူတို့အတွက်ပေါ့လေအာမခံချက်ဆိုတာဥမာစည်ရေးရမထိုးဘူးနိုင်ငံရေးရပါဝင်ခွင့်ပြုမယ်စတဲ့ကိစ္စတွေပေါ့ဗျာလူမျိုးရေးကိစ္စပါဝင်ပေါ့နော်။အဲ့ဒီကိစ္စမှာလည်းသမရဘက်ကဘာမှအမကံကြမပေးသေးတော့အဲ့ဒါမထိုးသင့်သေးဘူးလို့အဲ့ဒါအများစုကမြင်နေရ
NCA လက်မှတ်ရည်သူသွားဖို့သဘောတူထားတဲ့အဖွဲ့အစည်းတွေနဲ့ဘယ်လိုပုံစံမျိုးနဲ့ NCA လက်မှတ်ရည်သူသွားမယ့်အခြေအနေကိုသိရှိဖို့အတွက် NCA လက်မှတ်ရည်သူမဲ့အဖွဲ့ခေါင်းဆောင်တွေကိုဆက်သွယ်ခဲ့ပေးမယ်လဲအဆက်သွယ်မရရှိခဲ့ပါဘူးဒီ SD ထိပ်တီးစည်းဝေးပွဲမှာစက်တင်ဘာလ9ရက်နေ့ကနေပြည်တော်မှာဓမ္မရဦးဆောင်တဲ့အစိုးရကိုယ်စားလှယ်ဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေရဲ့ထိပ်တီးခေါင်းဆောင်တွေညှိနှိုင်းမှုကနေရလာတဲ့ရလတ်ကိုအစီရင်ခံတင်ပြပြီး NCA နဲ့ပတ်သက်တဲ့လုပ်ငန်းစဉ်ကိစ္စတွေကိုဆွေးနွေးညှိနှိုင်းပွဲလည်းဖြစ်ပါတယ်။လက်ရှိအင်အားကြီးအဖွဲ့တွေကနေလက်မှတ်ရေးသွင်းမှုမရှိတဲ့အနေအထားမှာတနင်္ဂနွေလုံးဆောင်တဲ့အပြစ်ခတ်ရက်စရည်ဖြစ်နိုင်ခြေမရှိဘူးလို့လည်းမြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး APSDF ဥက္ကဋ္ဌဟောင်းဖြစ်သူဒေါက်တာနိုင်အောင်ကအခုလိုသုံးသပ်ပြောဆိုပါတယ်။
ပြရဖို့တက်တည်နေရသည်နော်အနေနဲ့ပိုင်းခြားမှုတွေတိုင်းနာမဲ့ဂရီကဝတ်တွေဒါတွေကိုဖြည့်ရှင်းမဲ့နည်းလမ်းတွေကိုလုပ်ပြီးတော့မှလက်မှတ်တော်မှာပြောမှာလက်မှတ်ကအရင်ထိုးပြီးတော့အဲ့ဒါရနောက်မှတော့မဆိုတဲ့အခါကျတော့ဒီကြားထဲမှာလည်းတိုက်ပွဲတွေထပ်ဖြစ်နိုင်တယ်ဆိုတဲ့အနေအထားမျိုးတွေပေါ်မှာစိုးရိမ်မှုတွေရှိနေတော့ထင်တယ်အခုလည်းတကယ်အင်အားကြီးအဖွဲ့တွေမထိုးနိုင်ဘူးဆိုလို့ရှိရင်တနင်္ဂနွေလုံးဆောင်တဲ့အတိတ်ခက်ရစေးဖြစ်မှာမဟုတ်လို့ပဲကျွန်တော်ပြောချင်ပါတယ်
Lashi Chinigano, Kachin Binene, Shambine, the Bama, KNU, Kachinpue, Tianle Lipalong Tapue, Asi Asset, SSC, Shambi Tamwan Tapue, Guga Tapuine, Yamasuya Tajama, Taipuri, Pipuani Zele Pipare, Ninja Yiposong Nizega Lama, Tilu Pipuani, Taipuri, Yatan Delu, Tamwan Shambi Tamaro, Pyokuya, Pumuji Sain Laga Piovare.
ตอนนี้เราเล่นกันทั้งหมดเลยนะที่ทำเนี่ยประมาณ5-6ขั้นตอนเลยคือที่สมุดเดียวกันเราหน้าทางเลือกที่เราใช้ตัวนี้เลยที่ป่าวที่ป่าวนี้ใช้ตัวนี้ยัดกันเราไม่เปลี่ยนตัวเราทีนี้เราอารมณ์มาทางมันชิคกี้พายใช้ตัวนี้ก็ชิคกี้พายเลยยัดกันเราไม่เปลี่ยนตัวเราทีนี้เราอารมณ์มาทางมันชิคกี้พายใช้ตัวนี้ก็ชิคกี้พายเลยยัดกันเราไม่เปลี่ยนตัวเราทีนี้เราอารมณ์มาทางมันชิคกี้พายใช้ตัวนี้ก็ชิคกี้พายเลยยัดกันเราไม่เปลี่ยนตัวเราท
ံသူကြီးနဲ့အလုံးစုံပါဝင်မှသူကြီးဆိုတဲ့အမည်မတူမှုတွေလည်းရှိနေပါတယ်။သမရဦးသိန်းစိန်ခေါင်းဆောင်နဲ့အစိုးရကိုယ်စားလှယ်ဖွဲ့အနေနဲ့ SD ဖွဲ့ဝင်25ဖွဲ့နဲ့တီလာကုံမှာ NCA လက်မှတ်ရေးထိုးဖို့ကမ်းလှမ်းလာပေမဲ့လည်းတိုင်းသားတွေဘက်ကညှိနှိုင်းဆွေးနွေးပြီးမှလာမယ့်အောက်တိုဘာလလယ်ကျမှလက်မှတ်ရေးထိုးရေးကိစ္စကိုအကြောင်းပြန်သွားမယ်လို့လည်းသတင်းတွေပေါ်ထွက်နေပါတယ်။လက်ရှိ SD စီဝေးဆုံးမြတ်ချက်အရလာမယ့်အောက်တိုဘာလလယ်လောက်မှာသမရဦးဆောင်တဲ့မြန်မာကိုယ်စားလှယ်ဖွဲ့နဲ့အစီလက်မှတ်ရေးသွေးရေးစီစဉ်ဟာဖြစ်နိုင်ချေအားနည်းနေတယ်လို့လည်းနိုင်ဟန်တာကပြောပါတယ်။လက်ရှိကျင်းပနေတဲ့ SCC ဝေးကိုတော့မနှက်ဖြန်သည့်ဆက်လက်ကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ။
တိုင်းသာဆင်မြင့်ညနိုင်ရေး SD အဖွဲ့ရဲ့ဆွေးနွေးပွဲရလအကြောင်းကို VOA သတင်းတော်ကိုနိုင်ကိုရင်သတင်းပေးပို့ထားတာအောင်နားဆင်ကြရတာပါ။အခုဆက်လက်ပြီးတော့အမျိုးသားပညာရေးဥပဒေစန့်ကျင်ကန့်ကွက်တဲ့တပိတ်မောက်ခဲ့တဲ့ចောင်းသားចောင်းသူတွေနဲ့ဝန်းရံပြည်သူတွေကိုဖမ်းဆီးရိုက်နဲ့အကြမ်းဖက်ပြီးထောင်တွင်းတင်းချက်ထားတာမကြာခင်ခုနှစ်လပြည့်တော့မှဖြစ်တဲ့အတွက်ဒီလိုကာလကြာရှည်ဖမ်းဆီးချုပ်နှောင်ထားတာဟာမတရားတဲ့လူအခွင့်အရေးချိုးဖောက်မှုဖြစ်တယ်လို့ဗမာနိုင်ငံလုံးဆိုင်ရာចောင်းသားသမဂ္ဂများအဖွဲ့ချုပ်ဘတ်ကတာကပြောဆိုလိုက်ပါတယ်ရွေးကောက်ပွဲမတိုင်ခင်မျက်တရတဲ့တရားစီရင်ရေးနဲ့အမြန်ဆုံးဆောင်ရွက်ပေးစေချင်တယ်လို့လည်းထိမ့်သိမ့်ခံတွေဘက်ကဥပဒေအကြောင်းအရကူညီဆောင်ရွက်ပေးနေသူတွေကပြောပါတယ်မဆုမွန်ကဆက်လက်ပြောပြပေးပါမယ်ရှင်
ဟုတ်ပါတယ်စက်တင်ဘာလ29ရက်နေ့အင်္ဂါနေ့မှာတာယာဝရီချင်းတောင်အတွင်းအချင်းကြခံနေရတဲ့တပိတ်မောက်ကျောင်းသူကျောင်းသားတွေနဲ့ဝန်းရံပြည်သူတွေကိုတာယာဝရီခရိုင်တရားရုံးမှာတရားရုံးထုတ်စစ်ဆေးခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့အထိမ့်သိမ့်ခံနေဘက်ကတရားဥပဒေအကျိုးဆောင်ရှေ့နေဦးရောဘတ်ဆန်းကအခုလိုပြောပါတယ
်ဒီကနေ့တာယာဝရီကကျောင်းသားတွေရဲ့အမှုကိစ္စနဲ့ပတ်သက်ပြီးတော့သွားတဲ့အခါမှာတပ်တွေကမော်တော်ကားပြည့်ကိုပြန်လည်ရရှိရေးအတွက်အကိုတိုင်းဒေသကြီးတရားလွတ်တော်ကိုတင်သွင်းထားတဲ့အမှုဟာမပြီးဆုံးသေးတော့အောက်ရုံးမှာအမှုလည်းမရှိတာကြောင့်ပါခင်ဗျာသူကြတဲ့ဖြစ်စဉ်ကတော့အခုကောက်ပွဲကြီးတလောက်အပြင်မှာလည်းငိမ့်ငိမ့်သေးသေးမဲစင်းတွေကိုလုံနေတွေ့နေရှာနေကြပြီဒါပေမဲ့လို့အပြစ်တစ်စုံတည်းဟာမကြခံရသေးတဲ့ကျောင်းသားနဲ့ဝန်းရံပြည်ကမဲပေးရမယ့်အခြေအနေကတော့ဘာမှမကြီးရမသိကြပဲရှိနေပါတယ
်ကျောင်းသားတွေအတွက်နောက်တစ်ကြိမ်အောက်တိုဘာလ6ရက်နေ့မှာရုံးချင်းထပ်မံချိန်ဆလိုက်တယ်လို့သိရပါတယ်မန္တလေးကနေရန်ကုန်အထိခရီးရှည်ချီတက်တပိတ်မောက်ခဲ့တဲ့ဒီမိုကရေစီကျောင်းသားတပိတ်စစ်ကြောင်းကိုပဲခူးတိုင်းလက်ပန်းမြို့မှာအကြမ်းဖက်ဖမ်းဆီးခဲ့တဲ့မတ်လ10ရက်နေ့ကနေစလို့တာယာဝရီကျင်းတော်ထဲမှာဖမ်းဆီးထိန်းသိမ်းကျဉ်းချခံနေရတဲ့တပိတ်မောက်ကျောင်းသူကျောင်းသားတွေကိုဇက်တိုက်ဆိုသလိုတရားရုံးထုတ်လာနေခဲ့တာကတော့ဒီကနေ့ရုံးချင်းအထိဆိုရင်6လကျော်9လနီးပါးကြာမြင့်လာပြီဖြစ်ပါတယ်အခုချိန်ထိမျှတတဲ့တရားရေးစီရင်မှုမရှိပဲကာလရှည်ကြာလာတာဟာလူခွေချိုးဖောက်မှုဖြစ်တယ်လို့ပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီကဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ကပြောပါတယ်။ဘဂတကျောင်းသားကိုအောင်နေပိုင်ကဒီလိုလူခွေချိုးဖောက်ခံနေရတဲ့ဖမ်းဆီးခံကျောင်းသားတွေအ мян ဆုံးပြန်လွတ်ပေးရေးကုလနဲ့နိုင်ငံတကာလူခွေအဖွဲ့တွေကိုတင်ပြပြီးတောင်းဆိုလှုပ်ရှားနေတယ်လို့ပြောပါတယ
်။အခုတော့ထောင်ထဲမှာတက်တာလေတရားစီရင်ကိစ္စတွေမှာလည်းအမှုစစ်ဆေးမှုကိုရှေ့နေရအောင်တွေ့ရတယ်။ဘယ်လိုဆက်လုပ်မလဲဆိုတာတို့ဘက်ကသဘောထားကိုကျွန်တော်တို့ကောင်းကောင်းမတွေ့ရအောင်ပေါ့နော်။အဲ့တော့ဒီအမှုကိုကြာရှည်အောင်ချိန်ဆနေတယ်လို့အမြင်နဲ့နောက်တစ်ခုကတရားစီရင်မှာကိုဝင်ပြီးတော့ဒီအုပ်ချုပ်ရေးဘက်ကဝင်ဆွတ်ဖက်နေတဲ့အခြေအနေဖြစ်နေရအောင်နော်။နောက်တစ်ခုကဒီလိုအပ်တဲ့တရားရုံးသက်တွေမှာလည်းတက်ဖွဲ့ဘက်ကနေပြီးတော့ဒါအမှုစစ်ဆေးတဲ့ဘက်မှာပါဝင်ပူးပေါင်းမှုမရှိဘူးပေါ့။တရားစီရင်ဘက်ကလည်းဒီအုပ်ချုပ်ရေးနဲ့ပူးပေါင်းဆောင်ရွက်နေတာတွေတွေ့ရတယ်ပေါ့နော်။ဒါကြောင့်ကျွန်တော်တို့ကငြင်းငြင်းဆန်ဆန်တရားစီရင်မှုကိုအသွားစီတင်တယ်ပေါ့နော်။စစ်ဆေးမှုအမြင်နဲ့ဆန်ဆန်ပြီးစီတင်တယ်။အဲ့ဒါမှသာလေထောင်ထဲမှာဒီကျမ်းမာရေးစောင့်ဆောင်မှုနဲ့ဒီထောင်ထဲတရားစီရင်ရဲ့မမှန်ကန်မှုတွေဆိုတော့ကျွန်တော်တို့ကအနည်းငယ်ဒီလှုပ်ရှားမှုနဲ့တော့၎င်းပေါင်းစုံမှုဆွေးနွေးမှုတွေနဲ့ပေါ့ဆက်လက်ပြီးတော့လုပ်နေရမျိုးတော့ကျွန်တော်တို့မှရှိပါတယ်။
အခုလာမယ့်အောက်တိုဘာလ10ရက်နေ့မှာလည်းဗမာနိုင်ငံလုံးဆိုင်ရာចောင်းသားတမကများအဖွဲ့ချုပ်ဘာကတာចောင်းသားတွေအထိမ့်သိမ့်ခံចောင်းသားမိပါတွေနဲ့ဥပဒေကြိုးဆောင်ရှင်နေတွေဘက်ကလက်ပံအကြမ်းဖက်မှု9လပြည့်တဲ့နေ့အထိမ့်မှန်ဖမ်းဆီးခံចောင်းသားတွေလွတ်မြောက်ရေးလှုပ်ရှားဖို့ရှိပါတယ်လို့လည်းဘာကတာများအဖွဲ့ချုပ်ကပြောပါတယ်ဒီကနေ့ရုံထုတ်စစ်ဆေးမှုကိုတော့88မျိုးဆက်ငင်းညာရင်နဲ့ပွန်လင်းလူဖွဲ့စည်းကចောင်းသားကောင်းဆောင်ဥကိုကိုကြီးမမီမီပါဝင်ចောင်းသားကောင်းဆောင်တချို့ ਨੇ မကြသေးခင်ကမှပြန်လည်လွတ်မြောက်လာခဲ့တဲ့လူခွေလှုပ်ရှားသူဒေါ်မြင့်မြင့်အေးပါဝင်ဒီမိုကရေစီအင်အားစုတွေလာရောက်ပြီးတော့ဖန်ဆီးခံចောင်းသားတွေနဲ့ဝင်းရံပြည်သူတွေကိုတွေ့ဆုံအားပေးခဲ့ပါတယ်ရှင်
။အမျိုးသားပညာရေးဥပဒေကိုကန့်ကွက်လို့ဖန်ဆီးထားတဲ့ចောင်းသားတွေရဲ့အမှုစီရင်ချက်မချနိုင်ပဲဖြစ်နေရတဲ့အကြောင်းကိုမတ်စုမင်းမြန်းတင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုတခါကချင်ပြည်နယ်ဘက်ကသတင်းကိုဆက်ရအောင်ပါ။ကချင်ပြည်နယ်အတွင်းဖားကန့်မြို့ဘက်ကကောင်စန်းကြေးရွာအနီးမှာရေမစေးကြောက်တွေရှာဖွေတူးဖော်သူများတွေကမိစားပြည်ပြည်တည်ဆုံးတံရရှိမှုဖြစ်နေတဲ့အကြောင်းအစိုးရကတည်င်းထုတ်ပြန်ထားပါတယ်အခုလိုတည်ဆုံးမှုတွေဒဏ်ရာမှုတွေရှိနေပေမဲ့နေ့စဉ်နဲ့ရရကအလောက်ကန်ရှာဖွေသူတွေရှိနေစေဖြစ်တာကြောင့်တစ်နှစ်တစ်နှစ်အနည်းဆုံး10ခန်းလောက်ဟာမြေပုံစာပြည်တည်ဆုံးမှုများရှိနေတယ်လို့ဒေသခံတွေကဆိုပါတယ် VOA တည်င်းတော့ MyA မှာကတည်င်းပေးပို့ထားပါတယ်ရှင
်ကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းကကောင်းဆန်ကျေးရွာနီးစိန်လုံးကြောက်ကုမ္ပဏီလုပ်ွက်အတွင်းမှာရှိတဲ့အမြင့်ပေတရားခန့်ရှိတဲ့မြေစာပုံအောက်ခြေမှာစက်တင်ဘာလ26ရက်နေ့ကရေမစေးကြောက်ရှာဖွေနေတဲ့လူငယ်3ဦးဟာမြေစာများရုတ်တရက်ပြိုကျတဲ့ဒဏ်ကြောင့်လူတဦးသေဆုံးပြီး2ဦးကတော့ပြင်းထန်တဲ့ဒဏ်ရာတွေရရှိခဲ့ပါတယ်ဒီအတွက်ဖားကန့်ဆေးရုံမှာဆေးဝါးကုသခံနေရပါတယ်အဲ့ဒီဒေသမှာနှစ်စဉ်မြေစာပုံပြိလို့တေဆုံးသူ10ခန်းလောက်ရှိတယ်ဆိုပြီးဒေသခံ2ဦးကအခုလိုပြောပါတယ
်ဖားကန့်ဆိုရှင်မိုးရဲစမိုးရဲကနေလို့သုံးလေးဒီလေးကနေတော့ရောက်တော့နေလုံးဖြစ်တယ်မြန်မာနိုင်ငံကဒီမြေသားပုံလေးစုံမီတိကရမြေသားပုံလေးကပြူလာတယ်လို့လောက်တာပြန်ပြီးတော့ကဘာတွေမှာပြူလာတယ်လို့ဆိုဖြစ်တယ်တော့လည်းပေါ့ဟာမသူကမိုက်ပုံမှာမိုက်ပုံမှာနေုံကားမိနေတော့မှာဟောလောက်တာလို့မိုးများလို့ပေါ့ကွာပြောမစင်တော့မိုးများတဲ့ခါကျဒီပုံမီတိကရမြေသားတွေလို့ဟာတော့လောက်တာတဲ့ကဘာတွေလို့ဘာတွေလို့ဒါမျိုးတွေနေလို့အဲ့ဒီမှာလူနေနေပါတိကပြူတဲ့ခါကျဒါဖြစ်တတ်ပါတယ်
အဲ့ဒီဒေတာမှာကြောက်တူးဖို့ရေးကုမ္ပဏီတွေလည်းအများအပြားရှိပြီးအနေနဲ့အရရက်ကနေစီးပွားလာရှာကြတဲ့သူတွေလည်းအများအပြားရှိနေတာပါအခုလိုမျိုးလူသေးဆုံးမှုတွေထိရှိနေပေမဲ့ကုမ္ပဏီတွေဘက်ကတော့တာဝန်ယူမှုတာဝန်ခံမှုတွေအားနည်းသလိုရေမစေးကြောက်ရှာဖွေသူတွေကလည်းမြေစာပုံတွေနဲ့နီးတဲ့နေရာမှာတဲတွေထိုးပြီးတော့ရေမစေးကြောက်တွေကိုရှာဖွေကြတယ်ဆိုပြီးဒေသခံတွေကဆိုပါတယ်
ဒါတွေကတော့သူတို့တာဝန်ယူမှုနဲတယ်လေသူတို့တချို့တော့လည်းခုနပြောလို့ပေါ့ကွာသူတို့နဲ့သူတို့လုပ်ွက်နဲ့နီးတာမဟုတ်တာတွေတို့နောက်ပြီးခုနပြောလို့ပေါ့သူတို့ကသူတို့ဆွန့်ပြစ်နေတာပြည်သက်နေရာတွေသတ်မှတ်ထားတဲ့နေရာမှာဥမာရင်းသေးသွားတာတွေတို့ဘာတွေတို့ဆိုရင်ဖြစ်တဲ့သဘောတွေပေါ့တော့လည်းကြားလိုက်ပါတယ်သူတို့ကိုမီဒီယာဝင်ပြီးတော့ဗာဟာကြောက်ရွံ့တဲ့ဟာတွေမိုင်းကြံကွဲတာတွေဘာတွေတို့ကအဲ့လိုမျိုးတွေပေါ့ဒီနေ့ဒီမှာအဲ့လိုမျိုးကဖြစ်တတ်တယ်တာဝန်ယူမှုကတော့မရှိပါဘူးတာတွေတော့ရေကန်ပေါက်တာတွေပေါ့ခဏနဲ့ဆိုရေကန်ပေါက်တာဟိုဘက်မှာကထန်ဘက်မှာအိမ်သုံးလေးရင်တော့ပေါ့လူသေးတော့မကြောက်ဘူးလူသေးတော့မကြောက်ဘူးပေါ့
မကြခင်မှာမိုးရာသီကုန်ဆုံးတော့မှဖြစ်လို့ရေမစေးကြောက်ရှာဖွေသူတွေဟာအနေနဲ့အရရက်ကနေအများအပြားဖားကန့်ဒေသဘက်ကိုတက်လာကြပြီးအခုအချိန်ဟာဒီလိုရှာဖွေသူတွေနဲ့ဖားကန့်ဒေသမှာစီကားနေလို့ဆိုပါတယ
်ကုလားပိုင်းကုန်တော့မှဆိုဆယ်လာပိုင်းဆိုလို့ရှိရင်မိုးရာသီကုန်တော့မှဆိုကုမ္ပဏီတွေပြန်ပြီးတော့မိုးရင်းနားတဲ့ကုမ္ပဏီတွေကလုတော့မှလေပြန်ဆက်ကြပြီလေဆက်ကြပြီဆိုတော့မင်းကလည်းအလုံးကြီးပေါ့
ကချင်ပြည်နယ်တွင်းကကြောက်စိမ့်ထွက်ရှိရာဖားကန့်ဒေသမှာမြေပြိုမှုတွေကတော့မကြာခဏဖြစ်ပွားတတ်တာပါဖားကန့်ဒေသမှာဒီနှစ်ဇန်နဝါရီလ9ရက်နေ့ကတည်းကမလ6ရက်နေ့ကတည်းကမလ30ရက်နေ့ကတည်းကဧပြီလတုန်းကတည်းကမြေပြိုမှုတွေဖြစ်ပွားခဲ့ပြီးဧပြီလတုန်းကတော့မြေပြိုမှုတွေကြောင့်လူ10ယောက်ပျောက်ဆုံးနေကြောင်းဒေသခံအာဏာပိုင်တွေကသတင်းထုတ်ပြန်ခဲ့ပါတယ်ဒေသခံတွေကတော့လူပျောက်ဆုံးမှုတွေဟာဒီထက်မကဘူးဆိုပြီးတုံ့တက်ခဲ့ကြတာပါအခုဆိုရင်ဒီနှစ်အတွင်းမှာ9ချိန်တည်းမနဲ့မြေပြိုမှုဖြစ်ခဲ့ပြီးလူ20နီးပါးဟာလည်းသေဆုံးမှုရှိခဲ့ပါတယ်အခုလိုမျိုးမကြာခဏမြေပြိုရတာဟာကုမ္ပဏီတွေကနေမိုင်းခွဲတူးဖော်တာနဲ့အကြီးစားဆက်ရံနေရာတွေတုံ့နာကြောင်းဆိုပြီးတဘာဝပအဝင်ချင်းအရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကတုံ့တက်ကြပါတယ်ဖားကန့်ဒေတာမှာ6စိမ့်တူးဖော်နေတဲ့ကုမ္ပဏီပေါင်း90ကျော်လောက်ရှိတယ်လို့မြန်မာနိုင်ငံအနှံ့အပြားကလာရောက်ပြီးတော့6စိမ့်နဲ့ရွှေတူးဖော်ရေးလုပ်ငန်းတွေလုပ်ကိုင်သူတွေကတော့တိုင်းနဲ့ချီပြီးရှိနေတာလည်းဖြစ်ပါရဲ့ရှင်
။ကချင်ပြည်နယ်ဖားကန့်ကြောက်တွင်းဘက်ကမြေပုံစာပြည်သိဆုံးမှုအကြောင်းကို VOA သတင်းတောက်မိုင်းအေးမကတင်ပြခဲ့တာဖြစ်ပါရဲ့ရှင်။ဒီညသတင်းဆောင်ပါတွေကတော့ဒီလောက်ပါပဲရှင်။ VOA ရဲ့စက်တင်ဘာလ29ရက်အင်္ဂါနေ့ညနေမြန်မာဘာသာအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါရဲ့ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA American သင်က2015ခုနှစ်စက်တင်ဘာလ29ရက်အင်္ဂါနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ25 30 50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဓာတ်ရိုက်လေလံအစီအစဉ်ကိုမထုတ်လွှင့်ခင်မှာ American နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်တွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဦးသိန်းထိုက်ဦးကအစီအစဉ်တင်ဆက်ထားပါတယ်ရှင်။
အမေရိကန်ဆူရရဲ့ဗနာရီသုံးစိတ်လေပတ်နေအောင်လွှတ်တော်အနေနဲ့ဗိုလ်ဒူးနဲ့နောက်ဆုံးထားပြီးတည်ပြုပေးဖို့လိုပါတယ်။ဒီချိန်မှာပဲအောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘိန်နာနှုတ်ထွက်ပြန်အကြောင်းကြေညာလိုက်တဲ့အတွက်လွှတ်တော်အတွင်းရုပ်သေးသေးဖြစ်ခဲ့ရပါလိမ့်။ဗိုလ်ဆူရရဲ့လုပ်ငန်းဆောင်တာတွေရပ်ဆိုင်မဲ့ရေကရှောင်ရှားနိုင်မဲ့နီးလန်းတွေရှိတဲ့ဆိုရင်လည်းအချိန်သိပ်မကြံတော့တဲ့အချိန်မှာလွှတ်တော်နေရာစလုံးကရီပဘလစ်ကန်ရောဒီမိုကရက်ရောစီကံတကျအချိန်မီလွှတ်ဖို့လိုမဲ့အကြောင်းပြောဆိုချက်တွေကိုမိုက်ကယ်ဘုံမန်းကသတင်းပေးပို့ထားပါလိမ့်။ရှိလာအတွင်းတာဝန်ကထုတ်ထွက်တော့မယ်ဆိုတာကိုအောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘိန်နာကကြေညာခဲ့တာပါ
There's a lot of work that needs to be done and I'm
ကျွန်တော်အနေနဲ့တာဝန်ကနားမယူခင်မှာဒီတာဝန်တွေအားလုံးဆောင်ရွက်သွားဖို့စီစဉ်ထားပါတယ်ဆိုပြီးသူကပြောသွားခဲ့ပါတယ်ပြီးခဲ့တဲ့ပတ်သက်ကပဲအမေရိကန်ပြည်ထောင်စုအတွင်းကိုဝင်ဖြတ်ကျတာကိုခွင့်ပြုတဲ့ကျန်းမာရေးဝန်ဆောင်မှုအဖွဲ့တစ်ဖွဲ့ကိုငွေကြေးထောက်ပံ့နာရီဖြတ်တောက်ရေးဥပဒေကြမ်းပေါ်အထက်လွှတ်တော်ဒီမိုကရက်တွေကလက်မခံပဲပယ်ချခဲ့ပါတယ်ပြီးခဲ့တဲ့ဒီနေ့လနေ့နောက်ပိုင်းကလည်းအစိုးရ၃စိတ်ဒီဇင်ဘာအထိဆက်လက်လည်ပတ်နိုင်ရေးယာယီဆုံးဖြတ်ချက်တွေကိုလွှတ်တော်ကစတင်ချမှတ်ခဲ့ပါတယ်။ Republican ထက်လွှတ်တော်အမတ် Mitch McConnell ကအခုလိုပြောခဲ့တာပါ
I urge colleagues to join me in supporting the legislation
ကျွန်တော်တင်ပြရဥပဒေကိုတည်ပြုထောက်ခံဖို့ကျွန်တော်မိတ်ဆွေတွေကိုတိုက်တွန်းပါတယ်။ဒီဥပဒေကအစိုးရလုပ်ငန်းတွေမဖြစ်မနေဆက်ပြီးလည်ပတ်နိုင်ဖို့ဖြစ်ပါတယ်
။ဒီဥပဒေကြမ်းကိုဗိုလ်ဒူးနဲ့ဒေမိုကရက်ဘက်မှလက်မှတ်ရေးထိုးပြီးရင်တော့အစိုးရလုပ်ငန်းတွေရပ်ဆိုင်နေတဲ့အခြေအနေကိုရှောင်ရှားနိုင်မှာဖြစ်ပါတယ်။ဒါပေမဲ့လည်း Republican Party တွင်တပ်တားလောင်းဖြစ်ဝင်ပြိုင်နေတဲ့အထက်လွှတ်တော်အမတ် Ted Cruz တို့လိုအမတ်တွေကဗဏ္ဍာရေးသုံးစိတ်ကိစ္စဆက်ပြီးတော့ခြေတင်ငင်းခုန်ဆွေးနွေးဖို့ပြင်ဆင်နေတဲ့အတွက်လွှတ်တော်ကဆောင်ရွက်ရမယ့်လုပ်ငန်းတွေကြံ့ကြာနိုင်ပါတယ်။ထက်လွှတ်တော်အမတ် Ted Cruz ကအခုလိုပြောထားတာပါ
။ People are fed up with Washington. They're fed up with
လူတွေက Washington မှာရှိတဲ့အစိုးရပေါ်စိတ်ပြတ်နေပါပြီ။ပြောတော့တမျိုးလှုပ်တော့တမျိုးဖြစ်နေတဲ့နိုင်ငံရေးသမားတွေကိုစိတ်ကုန်နေတာပါ
။တန်ရှင်းတဲ့ဆိုရသုံးစိလို့နာမည်ပေးထားတဲ့ဥပဒေကြမ်းနဲ့ပတ်သက်ပြီး Republican တွေကြားကွယ်လွယ်ချက်တွေရှိနေပေမဲ့ Democrat တွေကတော့ဒီဥပဒေကြမ်းကိုအားလုံးထောက်ခံထားပါလေ။ Democrat ထဲလွှတ်တော်အမတ် Jack Reed ကတော့
What a shutdown will do is waste taxpayers money.
အစိုးရလုပ်ငန်းတွေရပ်ဆိုင်မယ်ဆိုရင်အခွန်ပေးပြည်သူတွေရဲ့ငွေတွေကိုလာသက်ဖြစ်စေသလိုစီးပွားရေးကိုလည်းထိခိုက်စေလိမ့်မယ်လို့ပြောသွားတာပါ။Brookings Institute ကလေးလာသုံးသက်သူ Molly Reynolds ကတော့ Congress နဲ့ဆိုရကြအသုံးစိတ်ရထားရေးအချိန်သတ်မှတ်ချက်တွေကပြောင်းလဲမသွားခဲ့ပေမဲ့လွှတ်တော်အတွင်းသဘောကွဲလွဲချက်တွေကတော့အမြင့်ဆုံးချိန်ဆိုပြီးအခုလိုပြောပါတယ
် Any way that the parties can elevate
ပါတီရင်းနဲ့မေဆာနာရှင်ရဲ့ရှေ့အမျိုးသားရဲ့အစ်မကွဲလွဲချက်တွေကိုချပြတာကလူတွေကိုပိုးပြီးဆွဲဆောင်နိုင်အောင်လုပ်သလိုဖြစ်နေတော့သဘောထားမတူတာတွေကွဲလွဲချက်တွေကိုပိုးပြီးပြောလာကြတာပါ
အထက်လွှတ်တော်ကတော့ဆိုရသုံးစိမ့်နဲ့ပတ်သက်ပြီးနောက်ဆုံးကြီးသက်မဲပေးတာကိုဗိုလ်ဒူးနဲ့အတူလုံးမဲ့ပုံမရှိသေးပါဘူး။အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘိန်နာအနေနဲ့လည်းသူတာဝန်ကနားမယူခင်နောက်ဆုံးချိန်ထိဗဏ္ဍာရေးဆိုင်ရာအခြေအနေညှိနှုံဆွေးနွေးချက်တွေကိုကြားနာသွားရဖို့ဖြေကြောင်းပါခင်ဗျာ။
တင်ထိုင်ဦးစီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ရတာပါအခုတော့သောရရှင်တွေစောင့်မျှော်နေတဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်အလဲရောက်ပါပြီရှင်ထုတ်လုပ်သူကိုရင်နိုင်နဲ့ကိုကျော်ကျော်သိန်းတို့ကစီစဉ်တင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာ အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်ကနေပြီးတော့ကြိုဆိုပါရစေ။ဒီနေ့ညမှာတော့ကျွန်တော်တို့မကြခင်လိုမာလာရှိယနေ့မှာကျင်းပတော့မဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ပဲဆွေးနွေးကြမှာပါ။အခုလာမဲ့ရွေးကောက်ပွဲမှာဟလာမဲပေးရေးမဲမပေးရေးထောက်ခံရေးမထောက်ခံရေးစတဲ့အခြေအနေတွေပေါ်စတဲ့ကိစ္စရပ်တွေအပေါ်မှာဘုရားဗဒတန်ကတော့တချို့ကသက်ဆိုင်ရာတက္ကသိုလ်ကမတွေကိုပြောဆိုမိန့်ကြားတာတွေရှိတယ်လို့ကျွန်တော်တို့သတင်းတွေအများကြီးကြားထားပါတယ်။အဲ့ဒီအပေါ်မှာအခြေခံပြီးတော့ဆွေးနွေးမှာပါ။ဆိုတော့ဒီအစီအစဉ်ကိုဆွေးနွေးဖို့အတွက်ကျွန်တော်တို့ကြင်ညာတဲ့အချိန်မှာကျွန်တော်တို့ VOE မြန်မာဌာနရဲ့ Facebook စာမျက်နှာကနေပြီးတော့လည်းပဲကျွန်တော်တို့ဒီအကြောင်းအရာကိုကြင်ညာခဲ့ပါတယ်။အဲ့ဒီမှာမှတ်ချက်တွေယာနဲ့ချီပြီးတော့ကျွန်တော်တို့ရခဲ့ပါတယ်။ဒီနေရာမှာကျွန်တော်ရှင်းအောင်ပြောထားချင်တာကအခုအစီအစဉ်ဟာအုပ်စုခွဲတွေကြမှာတစ်ဖက်နဲ့တစ်ဖက်ရန်တိုက်ဖို့ဖွာဖို့လုပ်တာမဟုတ်ပါဘူး။ရှင်းရှင်းလင်းလင်းပြောချင်ပါတယ်။တစုတစ်ဖွဲ့တူတူတယောက်တည်းကိုလည်းရည်ရွယ်တာမဟုတ်ပါဘူး။တိုင်းပြည်မှာဖြစ်နေတဲ့ကိစ္စအမျိုးမျိုးပေါ်မှာကျွန်တော်တို့ရေဒီယိုကိုနားထောင်တဲ့သောတာရှင်တွေစဉ်စားတွေးတောအဖြေရှာကြတဲ့နေရာမှာအထောက်အကူဖြစ်ဖို့ရည်ရွယ်တာဖြစ်ပါတယ်။မြန်မာနိုင်ငံကပြည်သူလူထုအများစုဟာဗုဒ္ဓဘာသာကိုကိုးကွယ်ကြသူတွေပါ။ဒါအပြင်အဲ့ဒီအထက်ကလူထုအများစုကလည်းပဲကြီးလက်တော်ရွာတွေမှာနေထိုင်ကြတဲ့လူတွေဖြစ်ပါတယ်။ဒါကြောင့်ဒါဟာဆွေးနွေးတဲ့အကြောင်းအရာတစ်ခုလို့ယူဆပြီးတော့ကျွန်တော်ဆွေးနွေးဖို့စီစဉ်တာဖြစ်ပါတယ်။ပထမအဦးဆုံးကျွန်တော်တို့ VOE မြန်မာဌာန Facebook မှာဝင်လာတဲ့မှတ်ချက်တွေနဲ့ပတ်သက်ပြီးတော့အရင်ဆုံးပြောချင်ပါတယ်။ကျွန်တော်ခုနကပြောခဲ့ပါတယ်မှတ်ချက်ပေါင်း100ကျော်ရပါတယ်။အဲ့ဒီ100ကျော်ထဲမှာအကြောင်းအရာနဲ့မတိုက်ဆိုင်တဲ့မှတ်ချက်တွေတစ်ဖက်နဲ့တစ်ဖက်ပုတ်ခတ်တိုက်ခိုက်ပြီးတော့ရေးထားတဲ့မှတ်ချက်တွေကျွန်တော်အကုန်လုံးဖြတ်ပစ်ပါတယ်ပယ်ပစ်ပါတယ်။ကြံတဲ့မှတ်ချက်တွေတဲကမှကျွန်တော်အဲ့ဒီမှတ်ချက်တွေကိုစစ်စစ်ကြည့်လိုက်တဲ့အခါကျတော့ခေါင်းစဉ်5ခုနဲ့အခြေအတွေ့တွေထွက်လာပါတယ်။ဟာလားဘုရားဗဒတန်ကားတော်ရီယူကော့ပွန်းတဲ့ကိစ္စယူကော့ဘဲကိစ္စနဲ့ပတ်သက်ပြီးတော့ပြောဆိုမိန့်ကြတာကိုသဘောတူသူသဘောမတူသူသဘောတူတယ်သဘောမတူဘူးဒါပေမဲ့ပေါ့သဘောတူတယ်ဒါပေမဲ့သဘောမတူဘူးဒါပေမဲ့ဆိုတော့ခေါင်းစဉ်ရတစ်ခုတခါကြားနေတဲ့ဆွေးနွေးချက်တရားတစ်ခုအဲ့ဒါအပြင်ကိုကျွန်တော်တို့အခုအစီအစဉ်အခုဆွေးနွေးမဲ့ခေါင်းစဉ်အစီအစဉ်ကိုကန့်ကွက်တယ်လို့ပြောတဲ့သောတာရှင်ဟိုပရိသတ်တွေလည်းရှိပါတယ်ထောက်ခံတဲ့ပရိသတ်တွေလည်းရှိပါတယ်ထူးထူးခြားခြားယဟန်တော်ရီမဲပေးခွင့်ရှိတယ်လို့ပြောတဲ့မှတ်ချက်တစ်ခုရှိပါတယ်ဘုရားဗဒတန်ကားရီယူကော့ဝဲကိစ္စကိုပြောဆိုမိန့်ကြားတဲ့နယ်ဆိုတာကိုသဘောတူတဲ့မှတ်ချက်19ခုတွေ့ပါတယ်သဘောမတူတဲ့မှတ်ချက်32ခုတွေ့ပါတယ်သဘောတူတယ်ဒါပေမဲ့သဘောမတူဘူးဒါပေမဲ့ဆိုတဲ့မှတ်ချက်12ခုတွေ့ပါတယ်ကြားနေတဲ့မှတ်ချက်17ခုတွေ့ပါတယ်ဒီအစီအစဉ်ကိုမလုံတင်ပါဘူးလို့ကန့်ကွက်တဲ့မှတ်ချက်6ခုတွေ့ပြီးတော့ထောက်ခံတဲ့မှတ်ချက်3ခုတွေ့ပါတယ်အဲ့ဒီမှတ်ချက်တွေအကုန်လုံးကိုကျွန်တော်တို့ VOE မြန်မာဌာနရဲ့ Facebook စာမျက်နှာမှာအပြည့်စုံတွားကြည့်နိုင်ပါတယ်အဲခုနပြောသလိုပဲအကြောင်းအရာနဲ့မဆိုင်တာတွေတစ်ဖက်နဲ့တစ်ဖက်ယုံရင်ကြမ်းတမ်းပြီးတော့ပြောဆိုထားတာတွေဆူဆူရဝေဖန်တိုက်ခိုက်ထားတာတွေကိုတော့ကျွန်တော်တို့ဖျက်ထားတယ်။တချို့မှတ်ချက်တွေဆိုရင်ကျွန်တော် Facebook ကုမ္ပဏီကိုအကြောင်းကြားထားတယ်လို့ကြိုတင်ပြီးတော့အတည်ပြုချင်ပါတယ်။ဒီကနေ့စီစဉ်ကိုပင်တိုင်းဆွေးနွေးပြဖို့အတွက်ကျွန်တော်တည်တည်ချာချာစဉ်းစားပြီးတော့ရွေးချယ်ပါတယ်။ပထမဦးဆုံးကျွန်တော်တန်ဃာတော်တွေကိုဖိတ်ကြားဖို့စဉ်းစားပါတယ်။ဒါပေမဲ့တန်ဃာတော်တွေကိုခုနပြောခဲ့တဲ့ရန်တိုက်ပေးသလိုဖြစ်မှာစိုးရိမ်တာတစ်ချက်တန်ဃာတော်တွေအစားတန်ဃာတော်တွေရဲ့မိန့်ကြားချက်တွေမှာလူတွေကဘယ်လိုမြင်နေဆိုတာဆွံ့တွေ့ကြရင်ကောင်းမယ်လို့မြင်တာတစ်ချက်ကြောင့်ကျွန်တော်နောက်ဆုံးလူပုဂ္ဂိုလ်တွေကိုပဲရွေးချယ်ပါတယ်။တဦးကတော့မန္တလေးမြို့ကစာနယ်စင်သမားဆာရေးဆရာဆရာညီပူလေးပါ။နောက်တူကရန်ကုန်မြို့ကအလို့သတင်းတော်တူဖြစ်သူကိုဖိုးလာပါ။ဆိုတော့ဆရာညီပူလေးနဲ့ကိုဖိုးလာတို့ရဲ့သဘောထားမှတ်ချက်တွေကျွန်တော်တို့အရင်ဆုံးနားမထောင်ခင်တော်ရရှင်တယောက်ကအတန်ဖိုင်နဲ့ပေးပို့ပြီးတော့ဆွံ့နေထားတာရှိပါတယ်။တမနစ်နဲ့9စက္ကန့်ကြာပါတယ်။တော်ရရှင်နောင်ကိုကိုဝင်းဆိုတဲ့တော်ရရှင်ကပေးပို့ထားတဲ့သဘောထားကိုကျွန်တော်အရင်ဆုံးနားထောင်ကြည့်ကြအောင်ပါ။
နိုင်ငံရေးသမားများရဲ့အဓိကလုပ်ကမဲဆွယ်ခြင်းတိုင်းပြည်ကောင်းစုကိုဝေဖန်ထောက်ပြခြင်းစိုးရွားကိုထိန်းချောင်းခြင်းတို့ပဲဖြစ်ပါတယ်စစ်သားများရဲ့အဓိကလုပ်ကတော့တိုင်းပြည်ကာကွယ်ရေးပဲဖြစ်ပါတယ်ယဟန်တန်သာရီရဲ့အဓိကမေဂျာလုပ်ကတော့ပရိယတ်တိအလုပ်ပရိပတ်တိအလုပ်နဲ့ပရိဝီရာတို့ယခုအချို့တန်ခါများဟာမဲဆွယ်ခြင်းဆိုရယ်နိုင်ငံရေးသမားများတုံတုံမေဂျာလုပ်ကိုလုပ်တာလုံးဝမသိဘူးမျိုးဆောင်ပါတီအတွက်မဲဆိုရင်တော့ကိုလွဲမပါလေဗုဒ္ဓမြတ်စွာဘုရားကမျိုးဆောင်ရမည်ဟုမဟောပါဘင်္ဂုတ္တပါဠိတော်မျိုးဆောင်ရင်ပျက်စီးခြင်းကိုရောက်တတ်တယ်ဆိုတော့မြတ်စွာဘုရားအတိအကျဟောထားအတူတူပြောရရင်ယဟန်ဟာပရိယတ်တိအလုပ်ပရိပတ်တိအလုပ်ပရိဝီရအလုပ်ကမေဂျာအဖြစ်လုပ်တင်ပြီးနိုင်ငံရေးသမားများတုံတော့မဲဆိုခြင်းအလုပ်ကိုမလုပ်တဲ့ကျူရန်ဆန္ဒများအဂတိပြေပါလိုက်စားပြီးအာရမနိုင်ငံရေးသမားများ၏လက်ကအတင်းတို့ငုံဝင်သင့်ပ
ါဒီတော်တာရှင်ပြောတော်တဲ့အထက်မှာလည်းပါပါတယ်တချို့ယဟန်တန်ကာများကျွန်တော်တို့အခုဒီညပြောနေတာဒီတန်ဃာဒုတရက်လုံးကိုရည်ညွှန်းပြောဆိုနေတာမဟုတ်ဘဲနဲ့တန်ဃာဒုလည်းကမှတချို့သောတန်ကာများရဲ့ပြောဆိုမိန့်ကြားချက်တွေကိုရည်ညွှန်းပြောဆိုဆွေးနွေးရဲဆိုတာထပ်ပြီးတော့ကျွန်တော်ရှင်းရှင်းလင်းလင်းအတည်ပြုချင်ပါတယ်ဆိုတော့ဆရာညီပူလေးခင်ဗျာအခုတော်တော်ရှင်ရဲ့ဆွေးနွေးသွားချက်ကောနောက်ဆရာညီပူလေးကိုရံရဲ့ဒီကနေ့အကြောင်းအပေါ်မှာသဘောထားကိုပြောဆိုဆွေးနွေးပေးပါခင်ဗျာ
ကျွန်တော်ကပမာဏနိုင်ငံရေးတမိုင်းမှာ ရဟန်းတော်တွေဖုန်းတော်ကြီးတွေပါဝင်ခဲ့တဲ့သမိုင်းအစဉ်ကတော်တော်ကြီးပါလေဗျာဒါပေမဲ့သူတို့ပြီးခဲ့တဲ့သမိုင်းကြီးချိန်မှာဘယ်ဘက်ကပါခဲ့တာတုန်းတမျိုးသားလုံးအကျိုးရှေ့ရှုပြီးပါတာလားဓမ္မနဲ့အာရဘဘယ်ဘက်ကရပ်တည်ခဲ့တာတုန်းဒါအရေးကြီးပါလေကျွန်တော်တို့ထောက်ခံတာကျွန်တော်တို့ဒီပုတ်ဟိုလွမြောက်ခဲ့တာပုလိုက်ရခဲ့တာပါဝင်သံဃာတော်တွေပါခဲ့တာဟာအဖြစ်နဲ့ခံတဲ့ဘက်ကပါခဲ့တာနော်ဓမ္မဘက်ကပါခဲ့တာပြောကြလို့ဆိုကိုယ်ဆရာတကားတွေကောင်းစားဖို့ကိုယ်တမျိုးသားလုံးကောင်းစားဘက်ကပါခဲ့တာအဲဒါမျိုးအစဉ်လာကြည့်တဲ့ရဟန်းသံဃာတွေပါဝင်မှုကိုတော့ကျွန်တော်တို့လက်ခံရမှာငင်းပယ်လို့မဖြစ်ဘူ
းဟုတ်ကဲ့
ဒါပေမဲ့အထမဘက်ကရကျင်လာဆိုတော့ကျွန်တော်တို့ပြန်ပြီးစဉ်းစားကြဖို့ကောင်းတယ်လို့ထင်နေကြ
ဟုတ်ကဲ့ခင်ဗျဒါဆရာညီဘူးလေးပါမန္တလေးမြို့ကစာနယ်ဇင်းဆရာစာရေးဆရာပါနောက်တူကကျွန်တော်တို့ရန်ကုန်မြို့ကအလို့တင်တော်တူဖြစ်တဲ့ကိုဖိုးလာပါကိုဖိုးလာအခုနသောတာရှင်ရဲ့ပြောသွားတဲ့သဘောထားကိုဖိုးလာကိုယ်တိုင်ရဲ့သဘောထားကျွန်တော်တို့သောတာရှင်နေသိပါရစေ
ဟိုကျွန်တော်သိချင်တာကတော့ဒီနိုင်ငံကြီးမှာယဟန်တန်ခါတွေနဲ့ပတ်သက်တဲ့ကိစ္စကတော့ကျွန်တော်တို့ကဟိုပါဝပါခဲ့ပါတယ်အနည်းလို့မရပါဘူးဒီဦးဝိဇ္ဇာကဥရောပမှာစပြောဒါပေမဲ့ဆိုတော့ကအရင်ကအလို့သားနိုင်ငံကြီးဆိုတော့ကဘယ်ခက်လဲဆိုတာတော့ကျွန်တော်တို့ပြန်ကြည့်ဖို့တော့လိုပါတယ်အထူးသဖြင့်ကိုလိုနီအင်္ဂလိပ်ကိုတိုက်ခတ်တဲ့အခါမှာကျွန်တော်တို့ကဒီကျွန်တော်တို့ရဲ့ဒီဘုံမှာအစီအစဉ်ဆက်တဲ့ပြီးဆောင်တဲ့ဆိုတာအမျိုးပါသာသာသနာနဲ့ဆိုပြီးတည်ဆောင်ခဲ့ပါတယ်အဲ့ဒီကြောင့်မို့လို့လုပ်ခဲ့တာတော့မှန်ပါတယ်ဒါပေမဲ့ဒီလိုဒီနေ့ဒီခေတ်မှာသူတို့ပြောတဲ့ဒီမိုကရေစီခေတ်ဆိုတဲ့အချိန်မှာကဒီနိုင်ငံကြီးမှာဘာသာရေးကိုဘလောက်ကြီးမဲဆက်ပြီးအတုံးချမဲဆိုတော့နည်းနည်းတော့သက်သလာရှိရလို့ကျွန်တော်ချင်ပါတယ
်ဟုတ်ကဲ့အခုဆရာညီပူလေးနဲ့ကိုဖိုးလာတို့ပြောသွားတဲ့သဘောထားမျိုးနဲ့မတိမ်မငြိမ်မိထီလာမျိုးကသောတာရှင်ထီလာမောင်ဆိုတဲ့သောတာရှင်ကကျွန်တော်တို့စီကိုအီးမေးလ်နဲ့စာရေးပြီးတော့ဆွေးနွေးထားတာလေးကျွန်တော်တို့ခုဖတ်ပြစီကျေးဇူးရှင်ဆရာတော်ဦးဝိဇာရနဲ့ဦးဦးတမတို့ဟာသူ့ကျွန်ဘွားရောက်နေတဲ့တက္ကသိုလ်ကမားတွေကိုကျွန်ဘွားကလွတ်မြောက်ရေးမြတ်တာတရားရှေ့ထားပြီးတော့မုံမြတ်တဲ့စီရင်နာနဲ့ကိုကျိုးစွန့်လွတ်လပ်ရေးကြိုးပမ်းမှုမှာပါဝင်ခဲ့ကြတယ်နေချက်ကိုတိုက်တယ်ကျောင်းအောင်လှူရှာမှုဆရာတော်တွေဟာမေတ္တာဘာဝနာပွားပြီးတော့အတ္တအကျိုးမကြည့်အာဂရတရားကင်းစွာနဲ့ဆရာနာရှင်တွေရဲ့ဖိနှိပ်မှုကိုရုပ်သိမ်းပေးဖို့မေတ္တာရခံခဲ့ကြတယ်။ဗတရားတဲ့အုပ်ချုပ်သူတွေကိုစန့်ကျင်တာဖြစ်တယ်။အခု2015ရွေးကောက်ပွဲအတွက်ပြည်သူတွေရဲ့ယုံကြည်မှုနဲ့ဆန္ဒကိုဖော်ထုတ်ပြသရမယ်။အသေးချာကမေတ္တာပေးမယ့်ကိစ္စမှာအတ္တအကျိုးမကင်းတဲ့အာဂရတရားမကင်းတဲ့မိတ်ဆွေတားမြစ်မှုတွေနဲ့ဟောပြောနေကြတဲ့တန်ခါတချို့ရဲ့လူရက်တွေဟာအရင်ဆရာတော်ကြီးတွေနဲ့မတူမသင့်ရာကိုလုတာကြနေတယ်မိမိမလိုရကိုတာလိုရကိုအားပေးပြီးတော့မဲဆွေတဲ့သဘောဖြစ်နေတယ်။တန်ဃာရီမဲလက်မှတ်နဲ့မဲဆန္ဒပေးခွင့်မရှိ။သို့တော့နှုတ်နဲ့မဲပေးနေတဲ့သဘောအာနာရှင်ကိုပံ့ပိုးနေတဲ့သဘောဖြစ်နေလို့ဖုံးကြီးနဲ့ဘီးတပွဲဖြစ်နေကြအောင်ပါခင်ဗျားတဲ့။ဒါမိကလမျိုးကတော့ရှင်ခီလာမောင်ရဲ့အယူအဆပါ။ဆိုတော့ကျွန်တော်နောက်ထပ်လေလိုင်းကနေတိုက်ဆွေးနွေးမယ်တော့ရှင်တို့ကိုမဖိတ်ခေါ်ခင်။ပြန်နေဆွေးနွေးတဲ့ဆရာကြီးပူလေးနဲ့ကိုဖူလာရဲ့သဘောထားကိုကျွန်တော်တခုစီထပ်မေးခြင်းပါတယ်။ဆိုတော့ဒီကနေ့မြန်မာနိုင်ငံမှာဗုဒ္ဓဘာသာဝင်ကအများစုဖြစ်တဲ့တန်ဃာဒူးရဲ့အင်အားကလည်းအမြဲတမ်းကြီးမားပါတယ်ဆိုတော့ဒီတန်ဃာတွေရဲ့ကိုတက္ကະတက္ကະမတွေမှာအခုကျွန်တော်တို့ရုပ်ောက်ဘက်ကိစ္စပြောရတဲ့မဲဆန္ဒရှင်တွေပေါ်မှာပေါ့နော်တန်ဃာတွေရဲ့ဩဇာလွှမ်းမိုးမှုအရှိန်ပမာဏဟာဘလောက်ထိရိုက်ခတ်မှုရှိသလဲဩဇာလွှမ်းမိုးမှုရှိသလားမရှိဘူးလားနည်းသလားများသလားကျွန်တော်သိချင်ပါတယ်ဆန်ကြီးပူလေးအရင်ပြောပြပါ
ရှိပြီလားဗျာကျွန်တော်တို့တန်ကြီးကဆင်းရဲခဲ့တယ်ပညာမတတ်ဘူးပြီးတော့စစ်တန်ခွာအောင်မှာအကြောက်တရားနဲ့ကြီးရတာဒီထက်ဩဇာညောင်းတဲ့ကိုရွာပေါ်မှာကိုကြည်ညိုတဲ့ဩဇာညောင်းတဲ့ဆရာတော်တန်ဃာတော်ရဲ့ခုံးကြီးရဲ့ဩဇာတော်တော်ကြီးတာပေါ့။ဟောဒါကြောင့်မို့ကျွန်တော်ဆရာတော်များနိုင်ငံကြီးလုပ်ပါပြီးတဲ့ဓမ္မဘက်ကပါကြပါလို့မြတ်စွာဘုရားချင်တာ။ဟောရဟန်းတော်တွေကသာသနာထွန်းကားဖို့အတွက်တာဝန်ရှိတယ်လို့ပစ္စည်းလေးပါးတက္ကာတက္ကမတွေရဲ့စိတ်ချမ်းသာမှုကြောင့်ပန်းဝေပန်းတာမှုအတွက်ဆရာတော်တွေမှလည်းတာဝန်ရှိတယ်ဗျ။ဟောလူတွေရဲ့သာသနာထွန်းကားဖို့လူတွေရတက္ကရာအရင်မြင့်ဆိုရင်ယဟန်တော်တွေရတက္ကရာအရင်ရဲ့အထက်ကပါအရင်လည်းအဖျားဖြင့်ဖြစ်တတ်တယ်ဆိုတဲ့တက္ကရာရှိတယ်ဒါကြောင့်စဉ်းစားကြပါဒါပေါ်ဝင်လှုပ်ရှားနေတာဓမ္မဘက်ကလားအတ္တဘက်ကလားပြည်လူထောက်ခံမှုရှိလားစဉ်းစားကြပါကျွန်တော်တိုက်တွန်းချင်ပါဗျာ
ဟုတ်ကဲ့ကိုဖိုးလာတဘောတာ
ကျွန်တော်တဘောတာပြောမယ်ဆိုရင်တော့ဟိုမေးတဲ့မေးခွန်းပါเนาะဒီဘလောက်ထိရက်ခတ်မှုရှိမယ်ဆိုတ
ာဟုတ်ကဲ့ဘလောက်ထိဩဇာလုံးမှုရှိတဲ့တန်ဃာတော်တွေရဲ့
တောင်ကြီးလူမျိုးနေရာမျိုးမှာဆိုတော့ပညာရက်လူတွေများတဲ့အတွက်ကျွန်တော်တို့ကတကားတော့ရက်ခတ်မှုမရှိတုတ်ပြီးတော့မရှိနိုင်ပါဘူးဒါပေမဲ့
ဒါပေမဲ့ remote area လို့ခေါ်တယ်ကျွန်တော်တို့လုံးဝေးကွာတဲ့နေရာမှာတော့ဂျွာရီမှာကဩဇာအရှိဆုံးနေရာခုံးကြီးတွေဖြစ်ပါတယ်အဲ့ဒီနေရာတွေကအဲ့မှာကဩဇာတရားမှုကျွန်တော်ထက်တွေ့ရပါလိမ့်မယ်အဲ့ဒါကျွန်တော်ပြောလို့ဆိုတော့လူကြီးပညာပေးမှုကိုကျွန်တော်အများကြီးလိုပါတယ်အဲ့ဒါကြောင့်မလို့ဟိုဒီရုပ်ကြီးပေါ်မှာတော့ကျွန်တော်တို့ကရရင်ရပါလိမ့်မယ်ဒါပေမဲ့အဲ့ဒီမှာကယဟန်တန်ဃာတွေကိုဒီနိုင်ငံရေးနဲ့ဘလို့ဖြစ်ရမယ်ဆိုတဲ့ဟာတဲ့ပြောပြဖို့ကတော့ကျွန်တော်တို့မှာတာဝန်ရှိလို့ထင်ပါတယ
်ဟုတ်ကဲ့ဒါကိုဖူးလာပါကျွန်တော်ခုနပြောခဲ့တယ်ကျွန်တော်တို့ VOA မြန်မာဌာနရဲ့ Facebook စာမျက်နှာမှာပေးပို့ထားတဲ့မှတ်ချက်တွေထဲကမှကျွန်တော်ခတ်တူနဲ့တင့်တော်တွေလို့ထင်တယ်မှတ်ချက်၄ခုရွေးထားပါတယ်နှစ်ဖက်သဘောထားပါတယ်မှတ်ချက်၄ခုကျွန်တော်အခုပြောပြပါမယ်မှတ်ချက်ပေးတဲ့ကျွန်တော်တို့ပရိသတ်တွေရဲ့ဒီ Facebook account နာမည်ရိပေါ့လေဒါနာမည်ချင်းဟုတ်ဒီမဟုတ်ဒီကျွန်တော်တို့မပြောနိုင်ပါဘူးအရာတွေကိုကျွန်တော်မပြောပါဘူးတော်ရရှင်တယောက်ကပြောပါတယ်ဘုန်းကြီးတွေပါဝင်တာကောင်းပါတယ်ပါဝင်တဲ့ဘုန်းကြီးတွေကလည်းအစိုးရကိုဖားတဲ့ပုံစံတွေမဖြစ်ဖို့လိုပါတယ်88အရေးခင်မှာဘုန်းကြီးတွေကြောင့်မဖြစ်တဲ့နာတွေမဖြစ်ခဲ့ပါဘူးအခုလဲဒီလိုလောက်တာသဘောကျပါတယ်တဲ့ဒါတော်တော်ရှင်တူနောက်တူကပလီစီယာတွေခရိယံတင်းဥစီယာတွေမဲဆွဲစည်းုံနာကြတော့မဲဆွဲစည်းုံနာကြတော့ခွင့်ပြုပြီးဗုဒ္ဓဘာသာတန်ခါတော်ကိုမှကန့်တတ်ဝေဖန်နေတာတရားမျှတရဲ့လားလို့မေးချင်ပါတယ်တဲ့သူကကြားပြည်နယ်ကကိုတွေ့တွေနဲ့မေးတာပါတယ်ကျွန်တော်ပင်နယ်ဆွေးနွေးသူနှစ်ဦးအဲ့ဒီအကြောင်းအရာလေးမှတ်ထားပေးပါကျွန်တော်မေးချင်ပါတယ်နောက်တူကတော့ဘရင်ကပုံနာအလုတ်ကိုလှုပ်ရင်ဇက်ပြက်တယ်တန်ခါကလူအလုတ်လှုပ်ရင်သာသနာပြတ်မယ်တဲ့နောက်တူကအကောင်းဆုံးကတော့ယဟန်ကယဟန်အလုတ်ကိုလှုပ်လူတွေကလူတွေလှုပ်တဲ့အလုတ်ကိုလှုပ်လိုက်မယ်ဒါသဘာဝအကျဆုံးပဲတဲ့ဒါဟာကျွန်တော်တို့ Facebook စာမျက်နှာမှာရေးထားတဲ့မှတ်ချက်တွေအတိုင်းပါပဲကျန်တာတွေအများကြီးကိုတော့ကျွန်တော်အခြေများလို့ချုပ်ပြီးတော့ပဲကျွန်တော်ပြောပါရယ်အခုပါဝင်ဆွေးနွေးမဲ့တော်ရရှင်တူကျွန်တော်ဖိတ်ခေါ်ပါမယ်သူကအမေရိကန်ပြည်ထောင်စု San Francisco မြို့ကပါဥထွေးမောင်ပါတဲ့ဥထွေးမောင်ရဲ့သဘောထားတူတူနဲ့လိုရင်ကျွန်တော်တို့ပင်နိုင်ဆွေးနွေးသူလူပြန်ဆွေးနွေးလို့ရအောင်ဆွေးနွေးနိုင်ပါပြီခင်ဗ
ျဟုတ်ကဲ့ပါခင်ဗျအဲကျွန်တော်နာမည်ဥထွေးမောင်ပါအဲကျွန်တော်ကဓမ္မထိတ်ဆန်းချာချာတရားနဲ့ရှင်ပြီးတော့ပဲပေါ့နော်ဒီဆောင်လေးတော့နောက်ပြပါပြောချင်ပါလေ
ဟုတ်ကဲ့
ဘုရားတရားဆွာဖရားဟာဖရားဖြစ်ဖို့ဘာဖြစ်လို့ခံယူလဲဆိုလို့ရှိရင်သစ္စာလေးပါးတရားတွေကိုသိတဲ့အချိန်မှာဖရားဖြစ်ဖို့ခံယူရတဲ့ဒါသစ္စာလေးပါးကိုဖရားဖြစ်ဖို့ခံယူတယ်ဖရားဖြစ်လာပြီးတဲ့အခါမှာအရင်ဆုံးပါဆင်ကျင်လဲဆိုတော့အဖေအပါကြောင့်ဖြစ်ရလဲဘလူးအပေါ်ဘလူးရေအဲဟိုအကူကြီးရှိတယ်ဘလူးရေအထောက်ပံ့ရှိတယ်ဆိုတာလေတရားကိုအရင်လေ့လာစဉ်းကျင်ပါလေဟောဘလူးရေအဲလိုစဉ်းကျင်တဲ့ဖေအားကဟောနှစ်ခုကိုသူကဖြစ်လာပါလေကအဲ့တော့အရင်ဆုံးကျွန်တော်တို့ရင်းပြချင်တာကဟောကျွန်တော်တို့ရဲ့ဟောတာပြီမှာဖြစ်နေတာကတော့အော်လောကုတ္တရာဘုရားရဲ့နေရာမှာသံဃာအများစုဟာချို့ချို့တော့သံဃာပြီးလောကီအလုပ်တွေလိုအပ်ထားတဲ့ပို့ပို့ပြီးတော့ဝင်ရောက်လာတာကိုတွေ့ရတဲ့အတွက်ပြည်သူလူထုတွေနဲ့ယဟန်သံဃာတွေနဲ့အချို့တွေကအမြင်ကြည်လင်တာတွေဖြစ်ပေါ်လာတယ်။အဲ့တော့အမြင်ကြည်လင်တာတွေဖြစ်ပေါ်လာတဲ့အခါအင်ပဒန်ကြောက်စရာကောင်းတဲ့ကိစ္စတွေပါဒါပစ္စုပန်မှာလည်းကြောက်စရာကောင်းသလိုတန်လျာမှာလည်းကြောက်စရာအများကောင်းပါလေ။ဘာဖြစ်ဆိုတော့သံဃာဆိုဒီမှာဖခင်နဲ့တကိုင်းနဲ့ရှိတယ်။ယန္တာ၃ပါးဖခင်တရားသံဃာတန်ခါစောကတရားစောကလာတန်ခါစောကတရားစောကလာဆိုအတူတူပဲဒါရီယာတန်ရားခုလုံးဒုက္ခရောက်မယ်တရားလေ
ဟုတ်ကဲ့
ဒီလိုတန်ရားတရားတို့ဒုက္ခမရအောင်ဘယ်သူမှတောင်းရင်ရှိလဲဆိုတော့တန်ခါရမှာတောင်းရင်ရှိပါတယ်ဆိုတော့ဆိုအနည်းချုပ်ပြောနေတယ်ဗျရှင်သားရောပြောရမရှိဖြစ်နေမှာဆိုတော့အနည်းချုပ်ပြောနေတာကဖះပြောရဲစကားနှလုံးရှိပါတယ်တလုံးကတော့တမနာဓမ္မဆိုတာခေါ်တဲ့အလားကဘာလို့ဆိုတဲ့ဆိုရဟန်းတန်ခါတွေကိုယ်တိုင်ဆွေမြေကြည့်ကြအားထုတ်ရမယ်တရားကိုခေါ်တယ်သူတို့စောင့်ကြည့်ရမယ်တရားကိုခေါ်တယ်နောက်တစ်ခုကပဒါနကိစ္စပဒါနကိစ္စဆိုတာလူတွေပြည်သူတွေနဲ့ဆိုင်ပါတယ်ဗုဒ္ဓတရားကိုကိုးကွယ်တဲ့ဗုဒ္ဓရှင်ဗုဒ္ဓလူတွေအားလုံးဟာဖះခေါ်တဲ့ကိစ္စတရားဝိပဿနာတရားတွေကိုအားထုတ်တဲ့ကိစ္စကိုပဒါနထားပြီးတော့လုပ်ရပါမယ်လို့ဖះခေါ်တာလေဒါကြောင့်တရားအထုနှစ်ခုနဲ့နေဆိုင်သွားမယ်ဆိုရင်တော့အကောင်းဆုံးဖြစ်ပါလိမ့်မယ်
ဟုတ်ကဲ့ဆန်ဖရန်စစ္စကိုမြို့ကတော်တော်ရှင်ဥဒွေးမောင်မှာကျွန်တော်တစ်ဆယ်တဲ့နောက်တစ်ယောက်ကိုဖိတ်ခေါ်ပါမယ်ပင်နယ်ဆွေးနွေးသူနှူးနားထောင်ပေးထားပါတော့ကျွန်တော်တို့ပင်နယ်ဆွေးနွေးသူနှူးပဲအလှည့်ပြန်ရောက်လာပါလိမ့်မယ်အခုတစ်ယောက်ကမလေးရှားနိုင်ငံကကျွန်တော်တို့တိုက်ရိုက်လေလံအစီအစဉ်ရဲ့ပင်တိုင်တော်တော်ရှင်သူဖြစ်တဲ့ကိုနေဦးလင်းပါကိုနေဦးလင်းလှည့်ကြပါပြီထုံးစံတိုင်းလိုရင်းတို့ရှင်ပေါ့နော
်ဟုတ်ကဲ့ပါဗျာလိုရင်းတို့ရှင်ဆိုလို့ရှိရင်တော့နိုင်ငံရေးထဲမှာဘာသာရေးတွေပါလာတာတော့မကောင်းဘူးပေါ့ဗျာဒါကတော့အမှန်ဆုံးပေါ့နော်သို့တော်လည်းပဲဘာကြောင့်ပါလာလဲဆိုတော့နောက်ခံအကြောင်းလေးတွေလည်းရှိလာတဲ့အခါကျတော့ဘယ်ဟာမှားတယ်မှန်တယ်လို့ဒီနေ့ပြောလို့ရတယ်ပေါ့နော်ခက်နေတာပေါ့2008ခုနှစ်ကျွန်တော်နိုင်ငံသားမှရောက်နေတဲ့အချိန်မှာပါပဲနော်ဇာကနာပြောရဥစ္စာကဇာကနာနဲ့ကိုထင်ကျော်တို့ကဒီ ဟွာပေါ့2009ခုနှစ်ရွှေဝါဝါရောင်ဖြစ်ဖို့ဆိုပြီးတော့သူပြောခဲ့တဲ့စကားအတိုင်းကျွန်တော်ပြန်ပြောတာပေါ့နော်ဆိုတဲ့အခါကျတော့သူတို့ထောင်ထဲရနေပြီးတော့ဟိုဟွာပေါ့ပါဝင်ပတ်သက်အောင်ဒီရင်ရင်ကြားခဲ့တယ်လို့သူကိုယ်တိုင်ဆိုခဲ့တယ်ပေါ့ဗျာအဲ့ဒီအခါကျတော့ဒီနေ့ကျတော့တခါဟိုတန်ခါးဒီဒီထဲမှာပါလာတာမကောင်းဘူးဆိုပြီးတော့ပြောပြန်တယ်ပေါ့ဗျာဆိုတော့နိုင်ငံရေးသမားတွေကလည်းဘာသာရေးကိုနည်းနည်းကိုလိုသူလိုຫນွယ်ပြီးသုံးလို့ဖြစ်နေတယ်လို့ကျွန်တော်တော့ထင်တာပဲဗျာ
ဟုတ်ကဲ့
ဒါကြောင့်ဘာသာရေးနဲ့နိုင်ငံရေးမကွဲဘူးဖြစ်သွားတဲ့အခါကျတော့ဒီနေ့ပြဿနာတွေဇက်တိုက်ပေါ်လာတယ်လို့ကျွန်တော်ကတော့အဲ့လိုပဲသတ်ပါတယ်ဗျာ
ဟုတ်ကဲ့ကိုနေဦးလင်းကျေးဇူးတင်ပါတယ်ဒါကြောင့်လည်းပဲကျွန်တော်ကဒီကျွန်တော်တို့နိုင်ငံမှာကတန်ကျွန်တော်ခုနပြောသလိုတန်ဃာတို့အင်အားဆိုတာအင်တန်ကြီးမားပါတယ်မြန်မာနိုင်ငံမှာဟလာသားသုံးသားအင်အားအကြီးဆုံးပဲလို့တော့မှကျွန်တော်တို့ပြောတာရှိပါတယ်အားလုံးလည်းသိပါတယ်ဖရဲသားတော်စစ်သားကြောင်းသားဒီအားကြီးရဲ့အင်အားတွေဖြစ်တဲ့အတွက်ဟလာနိုင်ငံရေးဆိုရင်လည်းမြန်မာနိုင်ငံတမိုင်းတစ်လျှောက်မှာတန်ဃာတို့ရဲ့ပေါ်မှာမှတ်တမ်းနေရမျိုးမျိုးတမိုင်းစဉ်ကြီးနဲ့တမျှကြီးလွန်းတဲ့အတွက်ကျွန်တော်ကဒီကနေ့အကြောင်းအရာကိုချုပ်ပြီးတော့ဥတည်ချက်ထားပြီးကျွန်တော်ပြောတာပါဟလာရွေးကောက်ပွဲကိစ္စတသက်ကိုပဲကျွန်တော်ကြည့်ကြပြီးပြောပါတယ်နိုင်ငံရေးမှာဘာသာရေးနဲ့ပတ်သက်ပြီးတော့ຫນွယ်တဲ့မຫນွယ်တဲ့နိုင်ငံရေးမှာတန်ဃာတော်တွေပါတဲ့မပါတဲ့ခုနတော်တော်ရှင်တယောက်မှတ်ချက်ပေးသလိုတန်ဃာတော်တွေမဲပေးခွင့်ရတဲ့နယ်ဆိုတာမျိုးတိဆိုတာတွေကတော့ကျွန်တော်တို့မြမလူအဖွဲ့စီအရှိတီတန့်တိုးတက်သွားဖို့အတွက်ဆက်ပြီးတော့ဆွေးနွေးသွားမယ်အကြောင်းအရာတွေလို့ကျွန်တော်ဒီလိုပဲယူသတာယူဆပါတယ်ကျွန်တော်နောက်ထပ်တော်တော်ရှင်တို့ကိုဆက်ပြီးတစ်ဆက်တည်းဖိတ်ခေါ်လိုက်ပါမယ်တင်တဲ့ဆွေးနွေးသူတို့မှတ်ထားပေးပါနော်ဆွေးနွေးရမယ့်အကြောင်းအရာတွေအခုတယောက်ကရန်ကုန်မြို့ကဦးစောဝင်းပါဦးစောဝင်းခင်ဗျာအခုဆွေးနွေးသွားရတဲ့ရှေ့ကတော်တော်များများရှိပါပြီဦးစောဝင်းရဲ့သဘောထားလူရင်တူရှင်းသိပြစီခင်ဗျာ
ကျွန်တော်တို့ကတော့အော်ဒီနိုင်ငံရေးရဲ့ပါတာအကောင့်ဘူးဆိုတော့ဘုရားနိုင်ငံရေးဆိုတာဒါလည်းဆိုတော့နိုင်ငံရဲ့ရေးခင်းအားလို့ကနိုင်ငံရေးပါပဲဟုတ်လားဒီရေးရှိပါရေးဒီနိုင်ငံရေးချမ်းပါရေးဘာသာရေးကနိုင်ငံရေးပါပဲအဲ့ဒီနိုင်ငံရေးတဲ့ပါဆက်တော့ပြရရစတော့မှဟောတာပါပဲတော့တော့စီးရညတာစီးရဘုတ်တာစီးရဆိုတော့စီးရပေါ်ပါတော့ဆောင်ရကြည့်တော့ပါတယ်ဒါကတပါးတွေကိုလည်းသိရတော့မှသိရတော့လို့ပြောရတယ်ဘုဒ္ဓသာသရိယာဆိုတာဘာသာပြကူကူတဲ့အကျိုးတင်တယ်နတ်သာသရိယာဆက်စပ်တဲ့အကျိုးတင်တယ်လောကသာသရိယာဆိုလောကလူသားတွေဟိုဖြစ်တယ်အဲ့တော့ဒီသာသီဟောတယ်စေတမင်းလည်းပြောပြတယ်ဝိသာလီကြီးကြီးဘလူတွေနေဖြစ်တဲ့ကံပါရှင်အာနန္ဒာနဲ့ငါးနာတွေကိုသုတ်ပြီးတော့ဒီတော့အပလုံးပြည့်ရခိုင်းတာဟာဒါဘောကအကျိုးနေနေနိုင်ငံမှာရှိတဲ့ဝိသာလီမှာရှိတဲ့လူသားတွေကိုဖားတာဖြစ်နေတယ်နိုင်ငံရေးကိုပြောပြရပါတယ်လောကရေးကိုပြောပြရပါတယ
်ဟုတ်ကဲ့ခင်ဗျာ
ကိုယ်ကခုပြရတာပါဟောဒီလိုကိုကြားပြီးတော့ဒီဝါရဏကိုလည်းရလို့ညင်းညင်းပြတ်တဲ့ခါမှာမြတ်စွာဘုရားကဒီဝေဝင်ကြောင်းမှာတင်းချက်မနေတော့ဘူးအဲ့ဒီမှာပတ်ပြီးတော့ညီညာရေးအောင်လုပ်ခဲ့တာဒါလည်းနိုင်ငံရေးပါပဲ
ဟုတ်ကဲ့ပါခင်ဗျာ
ဒီလိုပြောလို့ရပါတယ်ညီညာရေးလို့ပြောလို့ရပါတယ်အဲ့ဒီလိုကိစ္စတွေမြတ်စွာဘုရားဆက်တော်မူခဲ့တာဒီပါဒီတကယ်နေနေဖို့လိုအပ်တဲ့ပုဂ္ဂိုလ်တွေသတော်ကနာတာဒါလေးကိုပါရရသူကသူသွားတာကိုအမှန်ချက်ချင်းနဲ့ဖိစားတယ်ကိုကာဝဲတာမျက်စောပြချင်းပေါ်ပြပါဘုရားရှင်ရဲ့အောက်ဒီဖြစ်တဲ့ညာဒီကျွန်တော်တို့ဒီကားကမှသိသိသာပါတော့တော့ဆရာဦးတပါရဦးသ
ားโอเค
ဒီသားလေးဒီသာတဲ့ဒီလိုဘာလို့ဆိုင်တာလဲအဲ့ဒီမှာပါလာတာပါ
โอเคคร
ับทางการนี้นายได้ป่ะ
โอเคอู้ซอวินครับเน
ี่ยเนี่ยเราเนี่ยเป็นลูกสาวโหกูပြောတာပြောမယ်ဆိုရင်မပြောတင်ပါဘူးတာတော်တွေอ่ะဒကာရပ်ပါပြီတာရာကအင်းတင်းကိုဘူကောအင်းရနာမိပြီးသားလို့ခင်ဗျားဟောရှိပါတယ်ဒကာ
โอเคอู้ซอวินကျွန်တော်ပြောချင်တဲ့သဘောထားရှင်းပြီထင်ပါတယ်อู้ซอวินရဲ့ဖုန်းကတိတ်မကြည့်ပါဘူးခင်ဗျားဖုန်းမှာအနောက်ချက်တွေဝင်နေပါတယ်ဆိုတော့
တန်ခါကြီးလို့မပြောတယ်
ဦးစောဝင်းရဲ့ဖုန်းကအနောက်ချက်တွေအတန်တော်မကြည်ပါဘူးခင်ဗျာကျွန်တော်တို့တော်တော်အားစိုက်ပြီးနားထောင်ရပါတယ်ဦးစောဝင်းပြောချင်တဲ့သဘောထားကိုလည်းကျွန်တော်အပါအဝင်ပင်နယ်ဆွေးနွေးသူတွေရှင်းမယ်လို့ကျွန်တော်ဒီလိုပဲယူဆပါတယ်နောက်ဆုံးအချက်အလက်မှပြောသွားတာအရာပေါ့လေဆိုတော့အရင်ဆုံးဆန်ကြီးပူလေးကိုလှည့်ပေးပါစီဆန်ကြီးပူလေးအရှိကဆွေးနွေးသွားတဲ့ဟာတွေတစ်ချက်ဆွေးနွေးတဲ့ထဲမှာဆိုရင်ဟလာအစ္စလမ်ပလီဆရာတွေခရစ်ယာန်တင်ဦးဆရာတွေတော့မဲဆွယ်စီယုံတဲ့ကိစ္စလှုပ်လှူကြပြီးတော့တန်ဃာတော်တွေလှုပ်လို့မရတာဘာကြောင့်လဲဆိုတဲ့မိတဲ့ဟာအပါအဝင်ကျန်တဲ့သောတာရှင်တွေဆွေးနွေးချက်တွေပေါ်မှာခြုံပြီးတော့ဆန်ကြီးပူလေးဆွေးနွေးပါခင်ဗျာ
ကျွန်တော်ကခင်ဗျာဒီပါပါရာကိုလက်ခံထားတဲ့လူဒါပေမဲ့ခင်ဗျာနိုင်ငံကြီးကျေပါလာအောင်လှုပ်ကြတဲ့လမ်းကြောင်းပြည့်တဲ့ပုံကိုယ်တွေရဲ့ရည်ရွယ်ချက်ကလေးသတိထားစေချင်တာနော်သူတို့ဒီလူတွေပါလာတဲ့ဒီပုံကိုယ်တွေပါလာတာဟာပတ္တနိကုသနာကံဆောင်ပွဲနောက်ထပ်တစ်ခါပေါ်ဖို့မလွယ်ဘူးဒါ
တန်ကတော့သမိုင်းမှာကျွန်တော်သမိုင်းပြောင်းခဲ့တဲ့ကိစ္စနောက်ထပ်ရွှေဝါရောင်တော်လိုင်းမျိုးပေါ်ဖို့မဖြစ်နိုင်အောင်အကွက်ချထားတဲ့ကိစ္စလို့ကျွန်တော်နားလည်တာနော
်ဟုတ်ကဲ့
နောက်တစ်ခါကြပြားသမားတယောက်ကကျွန်တော်ကိုပြောတယ်ကြာခဏကိစ္စကြွက်ချတဲ့စောင်းစာဖိတ်တာကွာလို့အဲ့လိုပြောတယ်ဒီစကလုံးမျိုးနဲ့သတိထားဖို့ကောင်းတယ်ဟု
တ်ကဲ့ခင်ဗျ
ကျွန်တော်တို့ဗုဒ္ဓဘာသာကျောင်းကြီးကိုကိုယ်မှုကိုထိခိုက်စေတယ်အချင်းချင်းဗုဒ္ဓဘာသာကျောင်းစိတ်ဝင်ကွဲတယ်ဒါဟာဘာသာရေးတစ်ချမ်းကွဲတာလေအလွန်ငရဲကြီးတဲ့ကိစ္စပါနော်နောက်ကြနောက်ထိုးပင့်ကိုညားလိုက်ဘာသာရေးအစွန်းရောက်တွေကြီးတဲ့ညားလိုက်တိုင်းပြည်ဒုက္ခရောက်မှာကျွန်တော်တို့တူလေးစေမတော်မျိုးမတော်မဲ့သားလူနေရတဲ့ကလေးတွေဒီပတ်မှာအစင်းရခံရတာအများကြီးနော်ကျွန်လိုလုပ်နေရတာအများကြီးသူတို့ရဲ့အကြီးတော်ထည့်ပြီးစဉ်းစားတင်နေ
ဟုတ်ကဲ့ပါခင်ဗျ
ာဒီလိုပြောပြရစီဗျာ
ဟုတ်ကဲ့ခင်ဗျာကိုဖိုးလာမင်းကျွန်တော်ကကိုဖိုးလာမင်းကိုမင်းတလုံးကြံပြီးတော့တောက်လျှောက်ပြောလာမိပါတယ်ကိုဖိုးလာမင်းက
တ
ခါဒီပေါ်မှာခြုံပြီးတော့ကိုဖိုးလာမင်းရဲ့နောက်ဆုံးအချုပ်တဘောသားလေးဆွေးနွေးပ
ါကျွန်တော်အမြင်ကတော့ဒီဖျံဟောရပါတယ်ကျွန်တော်လည်းသိတော့မသိပါဘူးဗျာဒါလေးကနော်ဒါပေမဲ့ကျွန်တော်အခုကြည်စဲပါသူတို့အသက်အိုတွေနဲ့ဟလာဆင်းပြီးတော့စောက်စောက်ပါလို့အခြေခံဥပဒေရဲ့အခန်းရှိနိုင်ငံလားနိုင်ငံလားမူလအခွင့်အရေးနဲ့တော်ဝင်များဆိုရဲအုံချော်လေးအပိုက်ကြီးတယ်ကျွန်တော်သိပါတယ်ဘာလို့လဲဆိုတော့ toilet ဆိုတာကမဲဆွဲတဲ့အခါမှာဘာသာရေးကိုတုံးနေမတုံးနေဆိုတော့ခေါင်းဆောင်မလို့ကျွန်တော်ပြောတာပါအဲ့တော့ပုံချုပ်လေးကတော့နိုင်ငံရေးအလို့ကဘာသာပေါ်နာကိုအလဲအလဲမပြတာထုတ်ကြည့်လူမျိုးကြောင့်လည်းကောင်းဘာသာရေးကြောင့်လည်းကောင်းဒါဖြစ်နေတဲ့ဒီကိန်းနဲ့ကိန်းမုန်းကြီးရံမှုကြီးစိုးရိမ်ကြတဲ့တနည်းလေးပေါ်ပေါ်လာတဲ့ရည်ရွယ်တော့ဘုံမို့ပေါ်ပေါ်လာစရင်အကြောင်းရှိသောအပြုတ်မှုဒီဖွဲ့စည်းပုံအချိန်ပိုင်းစောင့်ကြည့်ပြီးတော့အတိအကျပြထားကြပ
ါဟုတ်ကဲ့ပါခင်ဗျာ
နော်အဲ့တော့သူတို့လိုပါတယ်ဘာလို့ဒီကိစ္စအချက်ကတော့ဒီအစ်ဒီလာလို့တော့ရေကောက်ပဲဥပဒေနဲ့အလေးစားလို့တော့ရေကောက်ဥပဒေရဲ့အခန်းဆက်တော့ရေကောက်ပဲဆိုင်ရာတင့်မှုနဲ့တက်တယ်လို့အခန်း58ဂန်းငယ်မှာရေးထားတာကညီသူမဆိုအောက်ပါတင့်မှုလုပ်ရတဲ့ခုကိုကျူးလွန်အောင်ဆိုင်အဲ့ရှင်းလေးနော်အဲ့တော့သူကလူမျိုး
ချုပ်လိုက်ပါ
ဘာသာရေးကိုဖြစ်ဖြစ်အကြောင်းကြောင့်ဆန္ဒမဲပြေးတော့မကောင်းဆန္ဒမဲမပြေးတော့ပြောဆိုမှုကဟောပြောကျင်ညာနှုတ်ပေါ်ကျဲတော့မလို့ရင်အားပေးခြင်းအဲ့ဒါက
ဟုတ်ကဲ့
သူကတင့်မှုရောက်ပါတယ်အဲ့ဒီသက်ကြောင်မောင်လို့အဲ့ဒါကိုဘယ်သူကထိန်းသိမ်းပါလဲ
ဟုတ်ကဲ့ခင်ဗျာ
ကျွန်တော်တို့တန်ရရှိပါတယ
်ဟုတ်ကဲ့ပါခင်ဗျာကိုဖူလာမင်းကျွန်တော်အီးမေးလ်နဲ့ဆွေးနွေးထားတဲ့ဒေါက်တာရှင်လေးဦးရဲ့စာရထားပါတယ်။နယူးယောက်ကခွန်အောင်ဆိုနော်ဝေးကဦးဖူတာအောင်ရှမ်းတောင်ပိုင်းကတဲ့ကိုဦးနောက်မြန်မာပြည်ကကိုကြီးဆိုပြီးတော့အီးမေးလ်လေးဆောင်ရပါတယ်ကျွန်တော်ဖတ်ပြဖို့ပါပဲဒါပေမဲ့အချိန်မရတော့ပါဘူးတောင်းပန်ပါတယ်ဒီအီးမေးလ်လေးဆောင်ရဲ့သဘောထားကတော့မတူပါဘူးတစ်ဖက်တည်းကိုပြောဆိုဆွေးနွေးထားတာမဟုတ်ပါဘူးလေးဆောင်လုံးမှမတူတဲ့သဘောထားပါပါတယ်ခင်ဗျာပြန်နေဆွေးနွေးပေးတဲ့ဆရာညီပူလေးကိုဖူလာပါဝင်ဆွေးနွေးပေးတဲ့ဦးထွေးမောင်ကိုနေဦးလင်းဦးစောဝင် Facebook မှာမှတ်ချက်ပေးတဲ့ကျွန်တော်တို့ရဲ့ပရိသတ်တွေနားဆင်နေတော်တာရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ကျွန်တော်တို့တိုက်ရိုက်လေးလိုင်းအစီအစဉ်ဒီမှာပဲရပ်ပါမယ်နောက်တစ်ပတ်ကျရင်ဆက်ပြီးတော့နားဆင်ပါအောင်ခင်ဗျာ
ထုတ်လုပ်သူကိုရန်နိုင်တဲ့ကိုကြီးကျော်သိန်းစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်အခုအစည်းအဝေးဆုံးမသားခင်တရင်ချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးပါမယ်ရှင
်။အမေရိကန်သမ္မတနဲ့ရုရှားသမ္မတတို့ကုလထွေထွေညီလာခံမှာအလို့သဘောဆွေးနွေးပွဲမှာတော့စီးရီးယားရဲ့အပေါ်အမြင်သဘောထားကွဲပြားကြပါမယ်လေ။နှစ်နိုင်ငံတို့စီးရီးအရာထိတ်တိုက်မတွေ့ဖို့ကိုတော့နှစ်ဦးတို့သဘောတူခဲ့ကြပါတယ်။အာဖဂန်တာလီဘန်တို့လက်ကပြန်လည်ရယူနိုင်ဖို့အာဖဂန်လုံခြုံရေးတပ်ဖွဲ့တို့ဝန်းရံထားတဲ့အာဖဂန်နစ္စတန်မြောက်ပိုင်းခွန်တုစ်မြို့မှာတော့ဒီကနေ့မှလည်းတိုက်ပွဲတွေဖြစ်ပေါ်နေပါတယ်။ခွန်တုမြို့ကရဲဌာနချုပ်တဲ့အချင်းထောင်တို့ကိုပြန်လည်သိမ်းယူထားနိုင်ပြီလို့အာဖဂန်ကာကွယ်ရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားတယ်လို့အမေရိကန်စစ်တပ်ကလည်းလေးချောင်းကနေတိုက်ခိုက်နေတယ်လို့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးကပြောဆိုထားပါတယ်။အမေရိကန်အစိုးရလုပ်ငန်းတွေကိုဒီဇင်ဘာလနဲ့အထိဆက်လက်လှုပ်ဆောင်နိုင်ဖို့အတွက်ယာယီအစိုးရအသုံးစရဥပဒေချမ်းကိုဒီကနေ့မှပဲအထက်လွှတ်တော်မှမဲခွဲဆုံးဖြတ်ကြမယ်လို့ခန့်မှန်းရပါတယ်။ဒါဟာဆိုလို့ရှိရင်သမ္မတအိုဘားမားအစိုးရရဲ့ဦးစားပေးအသုံးစရိတ်တွေအပေါ် Republican တွေရဲ့နောက်ထပ်အကြက်ကင်မှုတစ်ခုလည်းဖြစ်ပါတယ်။ယာယီအသုံးစရိတ်ဥပဒေချမ်းကိုအပြစ်တံမဲခွဲဆုံးဖြတ်ဖို့အတွက်ထောက်ခံမဲ89မဲကန့်ကွက်မဲ19မဲနဲ့သဘောတူခဲ့ချပြီးတဲ့နောက်ဒီကနေ့မှာအထက်လွှတ်တော်မှမဲခွဲဆုံးဖြတ်ချဖို့ခန့်မှန်းထားတာဖြစ်ပါတယ်။အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားသဘောတူလိုက်တဲ့စိုက်ဘာလုံခြုံရေးဆိုင်ရာစာချုပ်တစ်ကအင်တာနက်ကနေစီးပွားရေးဆိုင်ရာသတင်းအချက်အလက်တွေကိုခိုးယူခဲ့တဲ့ကိစ္စကိုနှစ်နိုင်ငံအစိုးရပူးပေါင်းနှိမ်နင်းဖို့ရမှာအရေးပါတဲ့ပထမအဆင့်ဖြစ်တယ်လို့လေ့လာသူတို့ကပြောဆိုထားပါတယ်ရှင်
။သတင်းအချင်းချုပ်ကိုမတ်တင်ထိုက်ကကြေညာခဲ့တာပါ။ဒီကနေ့ည VOA စီစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီညနေပိုင်းအစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Jackson White ဖြစ်ပါတယ်။ကျွန်မရှားဖောင်းပါ။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်ကျမတို့ VOA ကိုနားဆင်ခဲ့တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်နောက်ရက်တွေမှာပြန်လည်ဆုံတွေ့ရအောင်လားရှင်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.